Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တိုင်းရဲ့2020ပြည့်နိုဘာလ30ရက်နေ့တင်းနေတာနေမနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်6နာရီက9နာရီအထိလိုက်ဒိုမီတာ24 40 51နဲ့လိုက်လမီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီ။တင်းနေတာနေမနက်ခင်းနောက်ဆုံးရသတင်းတွေကိုကိုအောင်မြတ်သူနဲ့အတူကျွန်တော်ရဲမထွန်းကတင်ဆက်ပေးတော့ပါမယ်။Wisconsin ပြည်နယ်မှာ American သမရရွေးကောက်ပွဲရလဒ်တွေကိုမိနစ်တနည်းကနေနေကပြန်လည်ကြီးတွက်လို့ပြီးမှာတော့ရွေးကောက်ခံသမရ Joe Biden က89ပဲအပူထပ်ဆောင်အနိုင်ရရှိသွားပါတယ်။ American အနောက်လယ်ပိုင်းဒေသကအကျိနဲ့ရှင်ပြန်ရတဲ့အဲ့ဒီပြည်နယ်မှာ Joe Biden ကမဲပေါင်း 2,000 ကျော်အသားစီးရနေတာကိုပုံပြီးခိုက်မှသွားစေခဲ့တာပါ။အဲ့ဒီပြည်နယ်မှာသမရရွေးချယ်ရေးအဖွဲ့မဲပေါင်း 10 ပဲရှိပါတယ်။ရွေးကောက်ပွဲရလဒ်ကိုတရားဝင်အတည်ပြုရသေးတဲ့အခုချိန်အထိ Joe Biden ကသမရရွေးချယ်ရေးအဖွဲ့ရဲ့မဲပေါင်း306မဲ232မဲနဲ့အသားစီးရနေတာဖြစ်ပါတယ်။သမရရွေးချယ်ရေးအဖွဲ့ရဲ့တရားဝင်မဲပေးပွဲတွေကိုတော့ဒီဇင်ဘာလ14ရက်နေ့မှာကျင်းပမှာဖြစ်ပါတယ်။သမရရွေးချယ်ရေးအဖွဲ့မှာဂျိုးဘိုက်တန်အနိုင်ရရှိပြီးရင်လည်းလက်ရှိသမရတက်တန်းကကုန်ဆုံးရင်အိပ်ပြိုတော်ကနေထွက်ခွာမယ်လို့ပြီးခဲ့တဲ့အပတ်ကသမရထရမ့်ကပြောထားပါတယ်။American နိုင်ငံမှာ COVID-19 ကာကွယ်ဆေးတွေတိတ်မကြခင်မှာရရှိတော့မှာဖြစ်ပေမဲ့ကာကွယ်ဆေးမရခင်ဂျိုတင်ကာကွယ်မှုတွေဆက်မလုပ်ဘဲနေရင်တော့ဆူဆူရွရွဒုက္ခရောက်သွားနိုင်တယ်လို့ Coronavirus ဆိုင်ရာထိတ်တန့်ကြွန့်ကြည့်သူတွေကပြောပါရတယ်။ဒီနေ့ကနေ့က CNN သတင်းဌာနနဲ့အင်တာဗျူးမှာ Epirovirus စံသက်စစ်ဆေးအဖွဲ့ခေါင်းဆောင် Admiral Brad Girori ကဒီနေ့ကုန်မှာလူသန်း20အတွက်လုံလောက်တဲ့ကာကွယ်ဆေးတွေရရှိတော့မှာဖြစ်တယ်လို့ပြောပါရတယ်။ဒါပေမဲ့ American ပြည်သူတွေအနေနဲ့ကာကွယ်ဆေးကြက်ပြန့်ပြန့်အသုံးမပြုနိုင်ငယ်မှန်ကန်တဲ့လုံဆောင်ချက်တွေဖြစ်တဲ့နှာခေါင်းဆီးဝတ်တာအဆောက်အုံတွေအတွင်လူစုပြုံစုဝေးတာကိုရှောင်ရှားရမယ်ဆိုတဲ့အချက်တွေကိုဆက်လက်လုံဆောင်ရလိမ့်မယ်လို့လည်းသတိပေးလိုက်ပါတယ်။ကုသရောဂါဆိုင်ရာထိတ်တန့်ပညာရှင်ဒေါက်တာအန်တိုနီဖောက်ချီကတော့အကူအညီတွေလမ်းတစ်ပတ်မှာရောက်ရှိနေပြီဖြစ်ကြောင်းကနဦးကာကွယ်ဆေးတွေကိုဒီဇင်ဘာလလယ်မှာရရှိနိုင်ကြောင်းပြောပါတယ်။အမေရိကန်နိုင်ငံမှာလူငယ်တဲ့6ရက်ကကိုရိုနာဗိုင်းရပ်စ်ကူးစက်မှုပေါင်း12,800ကနေထောက်ကြနေကကူးစက်မှု13,000ကျော်ရရှိသွားပြီးတဲ့နောက်ပိုင်းမှာအခုလိုကျန်းမာရေးဆိုင်ရာထိတ်တန့်တာဝန်ရှိသူတွေရဲ့ပြောကြားချက်ထွက်ပေါ်လာတာဖြစ်ပါတယ်။သေဆုံးသူကတော့ 36,600 ကျော်သွားပြီးဖြစ်ပါတယ်။ယောဂကြောင်ဆေးရုံပေါ်တက်ရောက်ကုသနေရသူပေါင်း 9,100 ရှိပြီး 18,000 ကျော်ကအထူးကျန်းမာကုသမှုခံယူနေရတာဖြစ်ပါတယ်။တကမ္ဘာလုံးအတိုင်းအတာရတော့ကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ 1,400 ခွဲကျော်သွားပြီးဖြစ်ပြီးကူးစက်မှုပေါင်းက62,000ကျော်သွားပြီဖြစ်တယ်လို့ AFP သတင်းကပြောပါရယ်ခင်ဗျ။အီရန်နျူကလ িয়ার သိပ္ပံပညာရှင်မိုရှင်ဖခရီဇာဒေလောက်ကြာခံရတာကိုထုတ်ပြန်လက်စားခြင်းပဲလို့အီရန်သမ္မတဟာဆင်ရူဟာနီကပြောပြမိလေ။အီရန်တို့အနေနဲ့လက်တလောလက်တုပြနိုင်ခြင်းမရှိဘူးလို့လေးလာသုံးသပ်နေကြပါတယ်။အီရန်ကအကြမ်းဖက်လက်တုပြရင်ယာတုဆင်းရတော့မဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကစီးရီးယားပြည်ပြည်ထန်ထန်တုပြနိုင်ခြင်းရှိတာအပြင်ရွေးကောက်ခံသမ္မတဂျိုးဘိုက်တန်ရဲ့အီရန်ပေါ်ထားရှိတဲ့တန်တမာရေးချိတ်ကမှုနဲ့မူဝါဒတွေပေါ်မှာတက်ရောက်နိုင်ခြင်းရှိတာကြောင့်လို့ဆိုပါတယ်။အီရန်တို့လက်တုပြနိုင်ပေမဲ့တနည်းတည်းလောက်ကြာမှတုပ်ပြန်လက်စားချေလိမ့်မယ်လို့ Global Threat အဖွဲ့ကဦးဆောင်ကြရေးမှု Olivia Guita က VOA ကိုပြောပါရယ် Foundation for Defense Democracy အဖွဲ့က Jonathan Shanza ကလည်းအီရန်တို့အနေနဲ့လက်တုပ်ပြန်ရင် Joe Biden အစိုးရနဲ့ဆက်ဆံရေးပေါ်အကြီးအကျယ်မှားယွင်းတွက်ချက်လိုက်တယ်လို့ဖြစ်သွားလိမ့်မယ်လို့ပြောပါရယ် American တို့အီရန်နဲ့ရရှိထားတဲ့2015ခုနှစ်သဘောတူညီချက်စာချုပ်ကနေသမ္မတ Trump ကတပတ်သက်နှုတ်ထွက်ခဲ့တာဖြစ်ပေမဲ့အဲ့ဒီစာချုပ်ကိုပြန်လည်အသက်သွင်းလိုတယ်လို့ရွေးကောက်ခံသမ္မတ Joe Biden ကပြောနေခဲ့တာပါ။အီရန်ကောင်းဆောင်ပိုင်းကတော့အသက်59နှစ်အရွယ်အီရန်နျူကလ িয়ার သိပ္ပံပညာရှင် Moshin Fakhri Zadeh ထောက်ကြားနေကလှုပ်ရှားခံရပြီးမှအစ္စရေးနိုင်ငံကိုအပြစ်တင်ထားပါတယ်။သူကဒီနှစ်တည်းဒုတိယမြောက်လှုပ်ရှားခံရတဲ့အီရန်စစ်ဘက်ကအစ်မအရာရှိတူလည်းဖြစ်ပါတယ်။အစ္စရေးနိုင်ငံကတော့သူ့လက်ချက်ဖြစ်တယ်လို့ပြောတယ်လို့လှုပ်ရှားမှုရဲ့နောက်ကွယ်မှာပါဝင်ပတ်သက်နေတယ်ဆိုတာကိုလည်းညှိစိုထားခြင်းမရှိပါဘူး။ Ethiopia ဆိုရက Tigray ဒေသအတွင်းစီးရီးယားထိုးစစ်ဆင်မှုတွေပြည်ဆောင်အောင်မြင်သွားပြီလို့ကြေညာလိုက်ပေမဲ့လည်းပြည်ပကကအဆုံးသတ်သွားအောင်မှာမဟုတ်သေးဘူးလို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာရုံးဖွဲ့ UNHCR မဟာမိတ်ကြီး Philippo Grandi ကပြောပါရယ်။ဒါအပြင်လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးလမ်းကြောင်းတွေဖွင့်ပေးလိမ့်မယ်လို့မျှော်လင့်ကြောင်းလည်းသူကပြောပါရယ်။
Yes, my UN colleagues in Addis are discussing with the Ethiopian.
Tigray data အတွင်းလူသားချင်းဆိုင်ရာအကူအညီပေးလမ်းကြောင်းတစ်ခုရရှိဖို့ကုလသမဂ္ဂတာဝန်ရှိသူတွေအနေနဲ့အီသီယိုးပီးယားဆွေရနဲ့ဆွေးနွေးနေကြောင်းနဲ့အဲ့ဒီလမ်းကြောင်းတစ်ခုလည်းသာမဟုတ်ပဲနေရာမျိုးစုံမှာအကူအညီပေးခွင့်အမြန်ဆုံးရရှိလိမ့်မယ်လို့မျှော်လင့်ကြောင်း UNHCR မှာမင်ဂျီဖီလီပိုဂရန်ဒီကတနင်္ဂနွေနေ့ကပြောပါတယ်။ဒါ့အပြင်အီသီယိုးပီးယားနေဆက်ကအီရီထရီးယားဒုက္ခသည်တသိန်းကျော်အရေးနဲ့ပတ်သက်လို့လည်းဆွေးနွေးခဲ့ကြောင်းအဲ့ဒီဒုက္ခသည်စခန်းတွေမှာအာရမခေါ်ဆောင်ပြန်ပေးဆွဲခံရတဲ့တဲ့တွေထွက်ပေါ်နေကြောင်းအဲ့လိုဖြစ်ခဲ့ရင်နိုင်ငံကဆိုင်ချင်းဆန်ကျုံးတွေကိုချိုးပေါက်တာဖြစ်ကြောင်းလည်းမဟာမင်းကြီးဂရန်ဒီကပြောပါရယ်အီသီယိုးပီးယားပြည်ထောင်စုစစ်တပ်နဲ့တီဂရီဒေသခံတပ်ဖွဲ့တွေအကြားတလနီပတ်ဖြစ်ပေါ်နေတဲ့တိုက်ပွဲကအာဖရိကဥက္ကဋ္ဌဒေသကမဟာဗျူဟာအချက်ကြာကြတဲ့အီသီယိုးပီးယားနိုင်ငံနဲ့သူ့ရဲ့အီဒီဂျီနိုင်ငံတွေရဲ့တည်ငြိမ်မှုကိုအနေအပြုချိန်ချောက်နေတာဖြစ်ပါတယ်ဒီတိုက်ပွဲတွေနဲ့အီဒီဂျီအီရီထရီးယားနိုင်ငံနဲ့ပါဝင်နေတယ်လို့ဒုက္ခသည်တွေနဲ့တီဂရီဒေသကကောင်းဆောင်တွေကဆက်ဆွဲနေပါတယ်ဒါပေမဲ့သတင်းရင်းမြစ်တွေပိတ်ဆို့ခံထားရတာကြောင့်ဒီသတင်းတွေကိုအတိအပြုနိုင်ခြင်းတော့မရှိသေးပါဘူး
အဲ့ဒါမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.33 ညဒိုင်းနိုမီတာ40 kHz 9.33 ညဒိုင်းနိုမီတာ51 kHz 5805နဲ့ဒိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါရဲ့ရှင
် Fury American တန်ကတင်းလာနေမနေ့ခင်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ကျွန်တော်အောင်မြတ်သူပါမြန်မာလူဦးရေရဲ့20ရာခိုင်နှုန်းအတွက်ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးရဖို့အလားအလာရှိပေမဲ့လို့လည်း COVID-19 ကာကွယ်ရေးဆိုင်ရာနည်းလမ်းတွေကိုတော့ဆက်ပြီးတော့လိုက်နာကြဖို့လိုအပ်မယ်လို့ကျန်းမာရေးဆိုင်ရာထိပ်တန်းပညာရှင်ကသတိပေးပါတယ်။မြန်မာနိုင်ငံအမျိုးသားအဆင့်ကာကွယ်ဆေးထိုးဆိုင်ရာအကြံပေးဖွဲ့ရဲ့ဒုဥက္ကဋ္ဌဒေါက်တာစောဝင်းကအခုလိုကြံပြုပါတယ်
။ဒီကာကွယ်ဆေးစီချက်ချင်းပမာပြီးမမြန်ကန်ဆန်နဲ့ရောက်ချင်မှရောက်မယ်။ရောက်လေအနှံ့ပြားတော့ရောက်ချင်မှရောက်တယ်။အဲ့တဲ့ကြောင့်မို့ကျွန်တော်တို့ကဒီ COVID ကာကွယ်ရေးနည်းလမ်းတွေဖြစ်တဲ့မစတာမဲလဲဆေးမဲလူစုလူဝေးရှောက်တယ်ဒါတွေကတော့ကျွန်တော်တို့ဆက်တော့ကျင့်သုံးနေအောင်ပ
ါမြန်မာနိုင်ငံမှာတင်းငွေတွေက COVID-19 ဖြစ်ပေါ်သူအတည်ပြုလူနာ 9,000 နီးပါးကိုရောက်ရှိလာခြင်း COVID-19 ကာကွယ်ဆေးရနိုင်မှုလားလာနဲ့ပတ်သက်ပြီးကမ္ဘာ့ကျန်းမာရေးအဖွဲ့အစည်း WHO ရဲ့အရှိတောင်အာရှဒေသကာကွယ်ဆေးဆိုင်ရာနည်းပညာအကြံပေးဖွဲ့ရဲ့မြန်မာဆိုင်ရာအဖွဲ့ဝင်လည်းဖြစ်တဲ့ဒေါက်တာစိုးဝင်းကို VOA ကဆက်သွယ်မေးမြန်းရမှာသူကအခုလိုအကြံပြုတာဖြစ်ပါတယ်မြန်မာနိုင်ငံမှာတနင်္ဂနွေနေ့ဒီ COVID-19 ကြောင့်သေဆုံးသူ1918ဦးရှိခဲ့ပြီးဆေးရုံဆင်းခွင့်ရသူအရေအတွက်က68,910ဦးရှိပါတယ်။ဒါကြောင့် COVID-19 ဆက်လက်ကူးသမှုခံယူနေရသူက2000နီးပါးရှိနေသေးပါ။မြန်မာနိုင်ငံမှာ COVID-19 စစ်ဆေးသူပေါင်း1,300,000ကျော်ရှိပါတယ်။ American ပြည်တော်စုကိုအလုံးနဲ့ဖြစ်စေအလဲပတ်ဖြစ်စေယာယီပြည်ဝင်ခွင့်ဗီဇာရယူမယ်မြန်မာနိုင်ငံသားတွေအနေနဲ့လာမယ့်ဒီဇင်ဘာ24ရက်နေ့ကနေဇွန်လ24ရက်နေ့အတွင်းအမကန်ထားဖို့လိုအပ်လာမှာဖြစ်ပါတယ်။လုံးနဲ့ဖြစ်စီအလဲပတ်ဖြစ်စီအမေရိကန်ပြည်ဝင်ခွင့် B1 B2 ဗီဇာတွေအတွက်အမကန်ကြီးကတော့ဒေါ်လာ5,000ဒေါ်လာ1,000ဒါမှမဟုတ်ဒေါ်လာ1,000ခွဲအထိဗီဇာအမကန်ကျပေါ်လိုက်ပြီးတော့ဆုံးဖြတ်မှာဖြစ်ပါတယ်ဒီဇင်ဘာ24ရက်နေ့ကနေဇွန်လ24ရက်နေ့ကြာမဲ့6လကြာစတဲ့အစီအစဉ်ကိုနိုဝင်ဘာလ24ရက်ကထုတ်ပြန်ထားပါဒီယာယီအစီအစဉ်ထဲမှာနိုင်ငံ23ခုကနိုင်ငံသားတွေအကျုံးဝင်ပြီးအမေရိကန်မှာဗီဇာတက်တန်းလို့နေထိုင်သူ10ရာခိုင်နှုန်းကျော်ရှိတဲ့နိုင်ငံတွေကိုလည်းထုတ်ပြန်ကြေညာချက်တွေမှာဖော်ပြထားပါတယ်ဗီဇာအမကန်ကြီးအကျုံးဝင်တဲ့နိုင်ငံ23ခုထဲမှာအာဖရိကနိုင်ငံတွေအများစုပါဝင်ပြီးအရှေ့တောင်အာရှနိုင်ငံတွေထဲမှာတော့မြန်မာနဲ့လာအိုနိုင်ငံပါဝင်ပါတယ်။ဒီအစည်းအဝေးအားဆိုရင်အမေရိကန်မှာဗီဇာရက်လွန်နေထိုင်သူတွေကိုဌာနေပြန်ပို့ရတဲ့ကုန်ကြဆေးကိုကာမီအောင်စီမံထားတာဖြစ်ကြောင်းအမေရိကန်ပြည်ထောင်စုမှတ်တမ်းများဌာနမှဖော်ပြထားတဲ့အမေရိကန်နိုင်ငံကြားရေးဌာနကောင်စစ်ဝင်လုပ်ငန်းဆိုင်ရာလက်ထောက်နိုင်ငံရာယဝန်ကြီးကာရစ်ရဲ့ကြေညာစာမှာတွေ့ရပါတယ်။အခုစတဲ့အစည်းအဝေးအားဆိုရင်နိုင်ငံသားအစိုးရတွေဘက်ကလည်းသူတို့နိုင်ငံသားတွေအမေရိကန်ကိုယာယီလာရောက်တဲ့နေရာမှာဗီဇာသက်တမ်းကျော့နေတိုင်းနဲ့နှုံးတွေရော့သွားအောင်တင့်တော်တယ်လို့ဆောင်ရွက်နိုင်ရေးတွန်းအားပေးဖို့ရည်ရွယ်လို့လည်းဖော်ပြထားပါတယ်။ထိုင်းနိုင်ငံမှာတင်းငွေတွေကထောင်ချီတဲ့ဆန္ဒပြသူတွေကလေထိုးရတဲ့အဝါရောင်ဘဲရုပ်တွေကိုခေါင်းထဲရက်ပြီးစစ်တပ်လက်ရွေစင်တပ်ဖွဲ့တွေရှိရာကိုချီတက်ပြီးဘရင်အခွင့်အာဏာကန့်သတ်ရေးဆန္ဒပြခဲ့ကြပါတယ်။ထိုင်းပြည်ရဲ့မဟာဝကြီးရလောင်ခွင်ရဲ့လက်အောက်မှာရှိတဲ့ဘရင်ကိုရင်တော်တပ်ဖွဲ့ဌာနချုပ်ကိုအပြင်ဘက်မှာချီတက်ဆန္ဒပြသူတွေကပြည်သူအခွန်ငွေတွေလို့ကြွေးကြော်ခဲ့ကြပါတယ်။ဒီနိုင်ငံမှာစစ်တပ်ဟာပြည်သူကိုဘယ်တော့မှမကာကွယ်ခဲ့ဘူး။ဒါပေမဲ့သူတို့ဟာတော်ဝင်မိသားစုကိုပဲအမြဲကာကွယ်တယ်လို့အသက်28နှစ်ရဲ့ဆန္ဒပြသူဘောမ်ကပြောပါတယ်။ရာဘာဘေယုတ်တီဟာလူလူလှုပ်ရှားမှုရဲ့အမှတ်တင်ကေတာဖြစ်လာခဲ့ပါတယ်။ဆန္ဒပြသူတွေကဘရင်အာဏာနဲ့ဆက်ဆက်မှုတွေအားလုံးကိုပြစ်မှတ်ထားလာနေပါတယ်။ ဘရင်ပိုင်ဆိုင်မှုဒေါ်လာ 2.3 billion ရှိတဲ့ထိုင်းနိုင်ငံရဲ့ထိပ်တန်းဘဏ်တစ်ခုကနေရွေလက်ရွေစင်တပ်ဖွဲ့တွေနဲ့ဂျာမနီကအနားယူအပန်းဖြစ်အင်အားတွေအထိပိတ်မထားလာနေပါတယ်။လူကြိုက်မများတဲ့ဝန်ကြီးချုပ်ပရာယုချန်အိုချာအပေါ်ဘရင်ကထောက်ခံနာရတာကိုရုပ်သိမ်းရေးအတွက်စံနာပြသူတွေကဘရင်စနစ်ပေါ်ဖိအားပေးတောင်းဆိုနေကြတာဖြစ်ပါတယ်။အာဂျင်တီးနားနိုင်ငံရဲ့ကမ္ဘာကျော်ဘောလုံးသမားဟောင်းမာရာဒိုနာဟာပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကကွယ်လွန်ခဲ့ပြီးနောက်တနင်္ဂနွေနေ့မှာဆရာဝန်တဦးရဲ့နေအိမ်နဲ့ရုံးခန်းတွေကိုရဲကဝင်ရောက်ရှာဖွေပြီးတော့စစ်မှတ်တမ်းတွေတင်ဆက်သွားပါတယ်။အုံနောက်ပါတကူလီယိုပိုတိုလူကာကသတင်းတောက်တွေကိုပြောရမှာတော့သူဟာမာရာဒိုနာကိုကူးသခဲ့တဲ့စစ်မှတ်တမ်းတွေအားလုံးအပါအဝင်ကွန်ပျူတာဆဲလ်ဖုန်းနဲ့ဟတ်ဒရိုက်တွေကိုရှာဖွေမှုအပြီးမှာစုံစမ်းစစ်ဆေးသူတွေကိုပေးခဲ့တယ်လို့ဆိုပါတယ်။မာရာဒိုနာအုံနောက်ကွယ်ဆင်းမှုပြုလုပ်ထားပြီးနောက်ပိုင်းနှလုံးတက်ခတ်ခံရလို့တည်ဆုံးခဲ့တယ်လို့ဆိုပါတယ်။မာရာဒိုနာအရက်နဲ့မွေးရေးဆေးဝါးသုံးဆမှုနဲ့ပတ်သက်လို့ပြဿနာများစွာရှိခဲ့ပြီး2000ခုနှစ်နဲ့2004ခုနှစ်တွေမှာအသက်ဆုံးရှုံးလို့နေပါဖြစ်ခဲ့ဘူးတာပါသူ့ရဲ့ဆရာဝန်ကတော့မာရာဒိုနာအလွန်ကူးသားခဲ့တဲ့လူနာတစ်ဦးဖြစ်ပြီးသူ့ကိုအိမ်ကထွက်သွားဖို့ကံကြောက်တာမျိုးတွေအချိန်ပေါင်းများစွာရှိခဲ့တယ်လို့ဆိုပါတယ်အသက်60အရွယ်မှာကွယ်လွန်သွားတဲ့မာရာဒိုနာအတွက်အာဂျင်တီးနားနိုင်ငံတနိုင်ငံလုံးကပူဆွေးတောကရောက်ခဲ့ကြပြီးသူ့ကိုမြုံနိုင်ခင်မှာတော့သမရရဲ့နန်းတော်မှာပြုလုပ်တဲ့သူ့ရဲ့စာပနာကိုလူပေါင်းတောင်းချီပြီးလာရောက်ခဲ့ကြပါတယ်တရင်လာနေနောက်ဆုံးသောသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူကြီးညာခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးသတင်းပေးပို့ချက်တွေနဲ့အပတ်စဉ်စီစဉ်တွေကိုနားဆင်ရမှာပါ
။ကျွန်တော်ဝင်းမင်းပါ။ကမ္ဘာမှာကိုဗစ်ကာကွယ်ဆေးမချခင်ရဖို့ရှိနေချိန်မှာမြန်မာနိုင်ငံမှာလည်း၁နှစ် APM ဇွန်လလောက်မှာအစောဆုံးရနိုင်တယ်လို့အမျိုးသားဆင့်ကာကွယ်ဆေးထုတ်လုပ်ငန်းဆရာအကြံပေးဖွဲ့ဒုက္ကဋ္ဌနဲ့ကမ္ဘာ့ကျန်းမာရေးဖွဲ့ရှေ့တောင်ဆရာဒေတာကြီးကာကွယ်ဆေးဆရာနည်းပညာအကြံပေးဖွဲ့မြန်မာနိုင်ငံကတူဦးတော်အဖွဲ့ဝင်အငိမ့်စားပါမခဒေါက်တာစောဝင်းကအခုလိုဆက်ရှင်းပြပါတယ
်။ကာကွယ်ဆေးတွေကလည်းသူတို့အပြိုင်ဆိုင်လုပ်နေကြတော့မကြခင်မှာပဲအရေးပေါ်လုံးဆက်ကွန်လိုင်းရှင်ရပြီးတော့စပြီးတော့ထိုးကြမဲ့သဘောရှိတယ်။အင်္ဂလန်တို့အမေရိကန်တို့လိုနိုင်ငံတွေပေါ့နော်။အဲ့တော့ကျွန်တော်တို့ဘက်ကလည်းဒီကာဝေးခြင်းနဲ့ပတ်သက်လို့အကောင်းဆုံးဖြစ်တာကိုကျွန်တော်တို့ကြိုးစားပြီးတော့ပြင်ဆင်နေပါတယ်။ပမာပြင်နေတဲ့ကာဝေးသေးရနိုင်တာတော့နီလန်၃မျိုးရှိရပါတော့။တစ်ခုကတော့ဒီကမ္ဘာ့ကျန်းမာရေးဘုရားကဥဆောင်ပြီးတော့တည်ထောင်ထားတဲ့ဒီ COVAX facility ဆိုတာရှိတယ်။ကျွန်တော်တို့ခုထိုးပေးနေတဲ့အမျိုးသားကာဝေးသေးတို့စီမံချက်ဆို70ရာနှုန်းကဒီထောက်ပံ့တဲ့အဖွဲ့အစည်းဖြစ်တဲ့ Gavi လို့ခေါ်တာပေါ့။ဒီတတိယဘေးကိတ်ကကာဝေးသေးထောက်ကူဖွဲ့စည်း။ဒီ COVAX facility ကသူတို့ဖွဲ့တဲ့ဝယ်စင်ရတဲ့နိုင်ငံတို့မို့လေလက်ဝင်ဝင်နေတဲ့နိုင်ငံပေါ့ကျွန်တော်က low middle income country ပေါ့နော်အလေလက်တို့မဲ့လေလက်အနေပိုင်းပေါ့90%နိုင်ငံကြတော့ဒီ COVAX facility ကထုတ်ပေးတဲ့အသီးမှတ်ပြုတဲ့ကာဝယ်ဆေးတွေဆိုတော်တော်ချော်လီချော့ချော့ပေါ့ပေါ့နေရမှာပေါ့နော်အဲ့လိုမျိုးနဲ့အခုကျွန်တော်တို့ရဲ့လူကြီး300ခန့်လုံးကိုဒါကတော့ကျွန်တော်တို့ event မဟုတ်ပါဘူးဒီ90%နိုင်ငံလုံးရဲ့300ခန့်လုံးလောက်ကဒုတိယသုံးလပတ်2021မှာရမယ်ကျန်တဲ့18000ခန့်လုံးပေါ့နေကောရင်တော့20ရာရင်လုံးလောက်ကြရ
ဟုတ်ကဲ့ဆရာကြီးနောက်ရနေတဲ့တနည်းဒီနိုင်ငံလိုက်အပေါ်မှာရော
ကျွန်တော်တို့အစိုးရနဲ့ဒီရောင်းဖို့လို့အတူတူထုတ်ဖို့လို့ကမ်းလှမ်းနေတဲ့နိုင်ငံတွေလည်းရှိပါတယ်ခုမှတရုတ်တို့ရုရှားတို့အိန္ဒိယတို့တော့တနည်းကတော့ပုဂ္ဂလိကကဏ္ဍအနေနဲ့လည်းသုံးလာလာနေလည်းရှိနိုင်ပါတ
ယ်ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့ဒီပထမဆုံးနည်းကတော့အလားအလာအကောင်းဆုံးပါဆရာနော်တပည့်ချိုကလည်
းပထမဆုံးနည်းကတော့ပရိုဂျက်ရွေချက်ကကိုဗစ်ကကမ္ဘာမှာတရားရောက်ဖြစ်နေတာကြံခဲ့လို့ရှိရင်ပြန်နိုင်ငံမှာဆင်းမချအောင်ပေါ့နော်အဲ့တော့ဒီကာဝယ်ဆေးထွက်လာရင်ကျန်းသာတဲ့နိုင်ငံတွေရွေးအများကြီးတနင်္ဂနွေလုံးထုံးมาတဲ့ကမ္ဘာနိုင်ငံတွေမှာဖြစ်နိုင်တဲ့လူအနေရှိတဲ့လူတွေပြန်ပြတ်တတ်တာရစေချင်တယ်ပေါ့နော်တချို့ကလည်း emergency license ကိုအဲ့မကြခင်တစ်ပတ်လောက်တွင်ကိုရမယ့်ဟာတွေရှိတယ်ပေါ့နော်ဒါပေမဲ့တချို့ကတွေကတော့ဒီဒီဇင်ဘာကုန်လောက်မှရမယ်အဲ့ဒီဇင်ဘာနဲ့ January February March ကတော့ပြင်ဆင်တာတို့ shipment လောက်တာတို့ရှိမှာပေါ့လေနောက်ပြီးတော့လည်းထုတ်တဲ့နိုင်ငံကလူတွေတို့တက်နိုင်လို့ကြိုးဝယ်ထားတဲ့နိုင်ငံတွေလည်းရှိမှာပေါ့အဲ့တော့ဒီ COVAX facility နေနေတော့ဒီကဒုတိယသုံးပတ်လောက်မှဆိုရင်ကျွန်တော်နိုင်ငံတွေကိုရောက်မယ်လို့သူတို့မျှော်လင့်နေပေါ့နော်ကျွန်တော်နိုင်ငံလည်း20ရာခိုင်နှုန်းကသူတို့စီကရမယ်လို့ဖြစ်တာလေဒါပေမဲ့အပိုလည်းထပ်ပြီးပွဲဖို့ရှိပါဟိုတော်တော်များများဒီကာကွယ်ဆေးဥပမာလည်းဖြင့်အင်္ဂလန်အဆိုးအက်စထရာဇနက်ကာဆိုလို့ရှိရင် COVAX ဆေးမှဝင်နေကာဝယ်ဆေးဖြစ်နေတ
ယ်ဟုတ်ကဲ့ဆရာနောက်တစ်ခုကဒီနိုင်ငံတစ်ခုစီကရနိုင်တဲ့နေရာမှာကျွန်တော်တို့တော့အိန္ဒိယနဲ့နှိစက်တာပါဆရာနော် AstraZeneca ကလည်းအဲ့မှာ
ဟုတ်ကဲ့
ထုတ်တဲ့အနေအထားမျိုးဈေးလည်းပေါ်
AstraZeneca
ထင်ရလဲလွယ်ဟုတ်ကဲ့
အိန္ဒိယကခုချိန်မှာကမ္ဘာမှာကာဝယ်ဆေးအများဆုံးထုတ်တဲ့နိုင်ငံကအိန္ဒိယပြအ အဲ့တော့ဒီ AstraZeneca ကလည်းကဲလို့တော့သူကထုတ်မယ်ဆိုရင်ဒီကာကွယ်ရေအတွက်တော်တော်များများကိုထုတ်နိုင်တယ်။ဒါကာကွယ်ဆေးကိုစတိုးလုပ်ရတာလဲ 228 degree centigrade ဆိုတော့ကျွန်တော်တို့ရဲ့စီးပီးသားအေးလန်းကြောင်းတွေပိုင်းနဲ့ဆင်ပြေတာပေါ့။ဒီ Pfizer တို့ကတော့တရားအေးစိတ်နေအောင် -70 degree လောက်ပါစတိုးလုပ်ရတော့ခက်ခဲလေးရှိရတယ်။
ဟုတ်ကဲ့ဆရာ။နောက်ဆုံးတစ်ခုကဒီပုတ်ကလစ်ကကန္တာပေါ့နော်။အဲ့ဒီကဆရာဘလောက်မှန်းထားလဲ
။မှန်းရတော့ကက်တယ်ဗျ။ပုတ်ကလစ်ကကန္တာလဲကိုပေးကွန်ပြုတ်တဲ့လေလို့ကျွန်တော်တို့အကြံပြုတာတော့ရှိတယ်ပေါ့လေ။ရေဝေးအဖြစ်ပြောရင်လည်းဒီကာကွယ်ဆေးကဏ္ဍမှာပုတ်ကလစ်ကနဲ့ထိုးတာကဟိုးရင်တွေက900ခန့်တော့မရှိပါဘူး။အဲ့တော့တနည်းစုပဲဖြစ်လိမ့်မယ်။
ဟုတ်ကဲ့ဆရာ။နောက်ဆုံးတစ်ခုကတော့ဆရာအခုကျွန်တော်20ရာခိုင်နှုန်းပေါ့နော်။ရှင်းနှစ်အကုန်မှာထိုးနိုင်မယ်ဆိုရင်ပထမတော့300ခန့်လို့ဆရာရယ်။ထိရောက်နိုင်မှုအနေထားကိုပေါ့
။ကာကွယ်ဆေးအနေနဲ့ရလာရင်တော့ဘာပြောပြောထိရောက်မှုတော့ရှိမှာ။ဒီအနေမှာပထမ300ရင်တော့ဦးစားပေးအစီအစဉ်တွေချတယ်ကျွန်တော်တို့ချထားတာလည်းတောင်ပိုင်းကျတော့ထုတ်ပြန်ပါတခုကတော့ဒီကုဆတ်နိုင်တဲ့ကျန်းမာရေးဝန်ထမ်းတွေစေတနာဝန်ထမ်းတွေတို့အဲဒီမှာပုဂ္ဂလိကကဏ္ဍလည်းပါရင်ပါမယ်ပေါ့နော်ဥစိုးရကဏ္ဍကတော့ဦးစားပေးပေါ့ဒါတော့တရားက300ရင်လို့မရှိပါ 0.5% လောက်ပဲရှိတယ်လူကြီးတွေလေအဲတော့ကျန်တဲ့ဟာကိုတော့တက်ကြီးပဲဟိုတွေပေါ့နော်နောက်တစ်ခါလည်းဖြစ်များတဲ့နေရာကုဆတ်များနိုင်တဲ့နေရာကိုဦးစားပေးရမှာပေါ့ဆိုတော့ပေးလိုက်ခြင်းဖြင့်ပြည်အောင်မှုများဆုံးဖြစ်မဲ့ဟာပေါ့နောက် essential workပို့စပေါ်တကယ်ကိုမရှိမဖြစ်လိုအပ်တဲ့လုပ်ငန်းလုပ်ရတဲ့လူတွေပေါ့အဲလိုမျိုးဆွဲမှုရှိပါဒါမဲ့ဒီကာဝယ်သေးသည်ပြည့်ပြည့်စုံလုံလောက်တဲ့ဖြစ်တော့မဟုတ်ကာဝယ်သေးရပြီဟဲ့ဆိုတော့နေချင်းလို့နေမဲ့သွားချင်းလို့သွားမယ်တော့လုံးလို့ရမှာမဟုတ်ကာဝယ်သေးပေါ်လာပြီဖြစ်သေးမပေါ်သေးဘူးဖြစ်စေဒီယောဂကာဝယ်ရင်းနီလန်းနေစီကန်းနေတော့လိုက်တာရအောင်မှဘာလို့ဆိုတော့ကာဝယ်သေးဖုံးကန်တဲ့ဟိုတခုကာဝယ်သေးပေါ်ပြီးသားယောဂတွေလည်းခုပြောက်တာမှမဟုတ်တာတော့ဝက်သက်တူပါဆိုလည်းဆက်ဖြစ်နေသေးတာပဲလေအဲ့တော့ဒီယောဂလည်းကာဝယ်သေးကလည်းပေါ်လာတော့မှဘလောက်ထိရောက်တယ်ဘလောက်ထိရေချေခံမယ်ဆိုတာမပြောနိုင
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာကျွန်တော်ဝင်းမြတ်ပါ
မလေးရှားနိုင်ငံမှာမြန်မာနဲ့နိုင်ငံသားတွေအများအပြားအလုပ်လုပ်ကြနေတဲ့ကမ္ဘာအကြီးဆုံးလက်အိတ်များထုတ်လုပ်တဲ့စက်ရုံတော့ Glass စက်ရုံနဲ့စက်ရုံပေါင်း30နီးပါးအရေးပေါ်ပိတ်လိုက်တဲ့သတင်းကိုပြောပြပါမယ်ကျွန်မမအေးပါပါမလေးရှားနိုင်ငံဆလန်ကောပြည်နယ်ကကမ္ဘာအကြီးဆုံးတော့ Glass ရာဘာလက်အိတ်ထုတ်စက်ရုံတွေမှာကိုဗစ်ကပ်ရောဂါပိုးဖြစ်ပွားမှုနှုန်းတိုးလာတဲ့အခြေအနေတွေကြောင့်အခုလိုပိတ်လိုက်ရတာဖြစ်ကြောင်းမလေးရှားအနာဘိုင်းကဆိုပါတယ်မြန်မာတွေအလုပ်လုပ်ကြနေတဲ့လက်အိတ်စက်ရုံတွေပိတ်လိုက်ရတဲ့အခြေအနေနဲ့ပတ်သက်လို့မလေးရှားအခြေစိုက်မြန်မာလူမှုကွန်ရက်အသင်းဥက္ကဋ္ဌဦးစန်းဝင်းကအခုလိုပြောပြပါတယ
်အဲ့မှာတော့တော့ကလူစက်ရုံအားလုံးပေါင်းယုံယုံအားလုံးပေါင်းကပ်ရက်တွေကြီးပဲယုံ25ယုံရှိတယ်
ဟုတ်ကဲ
့25ယုံမှာကတော့အလုပ်သမားတောင်းပန်ဝင်ကြတာရှိတယ်ပေါ့လေအဲ့မှာလူ2000နောက်ယောဂကုသနေဆိုတာသိရတယ်အဲ့မှာလည်းမြန်မာအများစုတွေအလုံးလုံးချပါတယ်လဲစေုံတို့ပါဟုတ်ကဲ့သူတို့ပထမရက်ကတော့ထောင်ကျော်ယောဂကုသနေတယ်ပေါ့1200ကျော်ဟုတ်ကဲ့အဲ့စေုံဒီမှာအခုနောက်ပိုင်းတော့သူတို့အနေမော်ဒီဘယ်နိုင်ငံသားဘယ်နိုင်ငံသားလည်းရေတို့တည်တဲ့ရေတို့ဒီကျင်ညာထားတာတော့ရှိသေးဘူးအဲ့မှာအလုံးလုံးတဲ့လူတွေယောဂကုသနေတဲ့အတွက်ကြောင့်ဒီစေုံမျိုးခိတ္တပိတ်ထားတယ်ပေါ့တကူကတော့ဒီလက်အိတ်ကွန်မြူနတီထဲမှာနာမည်ကြီးကွန်မြူနတီတစ်ခုထဲမှာပါဝင်တယ
်တော့ Glass Corporation တာဝန်ရှိသူတွေကိုကိုးကားပြီးဒေသခံသတင်းတွေရဲ့ဖော်ပြချက်အရအလုသမား2500နီးပါးကိုရိုနာဗိုင်းရပ်စ်ကူးစက်ခံရပြီးတဲ့နောက်ကွန်ပို့ဆောင်ရေးကနှစ်ပတ်ကနေ၄ပတ်ကြာတဲ့အထိပို့ဆောင်မှုနှောင့်နှေးမယ်လို့ဆိုပါတယ်အခုအချိန်ထိအလုသမား9800နီးပါးဆစ်ဆေးပြီးကြောင်းကုမ္ပဏီကထုတ်ပြန်ခဲ့ပြီးတဲ့နောက်စက်ရုံလုံသား2453ဦးဗိုင်းရပ်စ်ပိုးကူးစက်ခံရခြင်းကိုစတ်သက်ဆစ်ဆေးပြီးတဲ့နောက်မှာကလန်းမှာရှိတဲ့ထိတ်တန့်လက်အိတ်စက်ရုံ28ရုံကိုအစိုးရကစစ်ဆေးမှုများပြုလုပ်ဖို့နဲ့မဖြစ်မနေလိုအပ်တဲ့စစ်ဆေးမှုတွေကိုလုပ်ဖို့အစစ်စစ်ပိတ်သိမ်းဖို့ဒီတစ်ပတ်အတွင်းအစိုးရကအမိန့်ထုတ်ခဲ့ပါတယ်။ Talk Club ကတော့တနည်းကိုသူ့ရဲ့ထုတ်ကုန်ပစ္စည်းကရိယာဘီလီယံ90လောက်ထုတ်လုပ်ပြီးကမ္ဘာတဝန်းမှာရှိတဲ့ဖောက်တဲ့2000ကျော်လောက်ရှိတဲ့နိုင်ငံပေါင်း195နိုင်ငံကိုတင်ပို့နေတာပါ။ COVID ကရောဂါကြောင့်တေဆုံးသူ354ယောက်နဲ့ကူးစက်သူ6000ကျော်ရှိနေတဲ့မလေးရှားနိုင်ငံမှာခန့်မှန်းခြေမြန်မာနိုင်ငံသားအလုသမား5သိန်းခွဲလောက်ရှိနေပြီးကပ်ရောဂါကာလအလုကိုင်းနဲ့စားဝတ်နေရေးအခက်အခဲတွေကြောင့်ကိုယ့်ကိုယ်ကိုအဆုံးစီရင်သူတချို့ရှိခဲ့သလိုနေရပြန်ဖို့ကြိုးစားခဲ့သူတွေလည်းရှိပါတယ်ရှင်ကျွန်မမအေးမှာ VOA အတွက်သတင်းပေးပို့နေတာပါ
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လင်းချက်တွေကို Radio နဲ့ Jerusalem တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
မင်္ဂလာပါမြမအရေးဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီကျမအင်ဂျင်နိုင်ပါရှင်အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူပေါင်း 26,000 ကျော်တဲ့65ရာခိုင်နှုန်းဟာအသက်50အထက်အရွယ်တွေဖြစ်တယ်လို့အမေရိကန်ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေး CDC မှာတာဝန်ထမ်းဆောင်နေတဲ့ဒေါက်တာမင်းမင်းဆိုးက VOA ကိုပြောပါရယ်အရေးကြီးဆုံးလေးလာတွေ့ရှိချက်တွေတဲ့ဗိုင်းရပ်စ်ဟာအသက်နဲ့အချိုးကျနေတာတွေ့ရပြီးအသက်ကြီးလေလေပိုးပြီးကူးစက်ခံရမှုရှိလာလေလေဖြစ်တယ်လို့ဒေါက်တာမင်းမင်းဆိုးကပြောပါရယ် COVID-19 ကပ်ရောဂါနဲ့ဗိုင်းရပ်စ်ကူးစက်မှုထူးခြားချက်တွေနဲ့ပတ်သက်လို့ဒေါက်တာမင်းမင်းဆိုးကိုဆက်သွယ်မေးမြန်းထားပါရရှင်အမေရိကန်ဒီကောင်စုမှာဒီနောက်ပိုင်းဒီကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတွေရဲ့ရောဂါလက္ခဏာတွေကရောအရင်ကူးစက်တဲ့အချိန်တုန်းကဖြစ်တဲ့ရောဂါလက္ခဏာတွေနဲ့ရောဘယ်လိုကွာခြားမှုရှိပါလဲဆရာ
ဘာမှတာကြီးကြီးကြီးမားမားခြားနာပြောင်းလဲလာတော့မတွေ့ရဘူးပေါ့နော်ဟိုဟိုတုန်းကတော့ဖြစ်ကစားဆိုတော့ဟိုဒီလိုလက္ခဏာကောဖြစ်နိုင်လားဟိုလိုလက္ခဏာကဖြစ်နိုင်လားကျွန်တော်တို့ data ပေါ့ data စုနေတဲ့ချိန်ပဲရှိသေးတယ်ဆိုတော့တခုသစ္စာလက္ခဏာ covid နဲ့ပတ်သက်ပြီးပေါ်လာကျွန်တော်က document လုပ်ပြီးဒီလိုသိပြီးတယ်ပေါ့နော်အဲ့တော့ခု6လ9လရှိသွားပြီဆိုတော့ဟိုလက္ခဏာတွေကตาอีปอนเนาะโหสาตึกกาสาแท้ทูชาจายปู่พี่รอတော့တွေ့မလာဘူးပေါ့เนาะအထူးဖြင့်ဟိုအနတ်မရတာနဲ့ဒီပါဇက်ရတာပေါ့เนาะဒီပါဇက်ရတာပြတ်သွားတာအဲ့ဒီဟာလေးပဲနည်းနည်းဟိုทูชาจาတွေ့ရတယ်ပေါ့ဇန်နာရီကတော့ပုံမှန်ยาดีတုတ်ကွေးတွေမှာဖြစ်တယ်လို့ပဲပြန်မချောင်းဆိုးတယ်သက်ရှူချက်တယ်ဖျားရှိတယ်ဆိုတော့ဘာမှဟိုကိုဗစ်လက္ခဏာတိတိကျကျပြောပွားခက်တယ်လေစမ်းသပ်စစ်ဆေးမှုမလုပ်ခင်လည်းပြောပွားရမ်းခက်တယ
်အခုလက်ရှိအမေရိကန်ကဒီကူးစက်မှုအဆိုးဆုံးအများဆုံးလူသေမှုအများဆုံးနိုင်ငံထိတ်ဆုံးမှာပဲရှိနေသေးဆိုတော့လေဆရာတို့အခုဒီထိန်းချုပ်ကယောဂအဲကာကွယ်ထိန်းချုပ်ရေးမှာအဓိကဆရာတို့ရင်ဆိုင်နေရတဲ့အခက်အခဲတွေစိန်ခေါ်မှုတွေကဘာတွေပါလဲရှင
်စိန်ခေါ်မှုတွေကတော့အများကြီးပဲပေါ့နော်ဒီနိုင်ငံမှာခုကမ္ဘာမှာအနည်းဆုံးကူးစက်ကျန်ကူးစက်မှုဖြစ်သွားတယ်နော်သူပြင် community ထဲမှာပြန်နှံ့မှုတွေကတနေ့တနေ့ဆိုရင်၄၅ပေါင်းနေ့စဉ်ရှိတယ်ကူးစက်ခံရတယ်အဲဒါအနည်းဆုံးပေါ့နော်အချို့နေ့တွေဆိုရင်ပိတ်နေချီပြီးဖြစ်ကုန်တာနော်အဲ့တော့ဒီလို community transmission ပေါ့ community ထဲမှာအဲ့လိုအရန်ပြန်နှံ့မှုရန်များလာပြီးဖြစ်တဲ့အတွက်ဟိုအစိုးရဘိုင်းဟိုကျန်းမာရေးအနားဆိုင်ဘိုင်းနေရာတော့ကျွန်တော် contact tracing တွေကိုတော့ပိတ်မလုပ်နိုင်တော့ဘူးပေါ့နော်မလုပ်လည်းမလုပ်တော့ဘာကြောင့်ကျင်းနေရကောင်းလေအလောက် contact tracing line လောက်နိုင်ဖို့အတွက် resources တွေပေါ့အခြေအနေမရှိတော့ဘူးကျွန်တော်တို့ဒီမှာအဲ့တော့ဌာနိုင်များလက္ခဏာဟိုများများစစ်ပေါ့နော်များများစစ်မယ်များများတွေ့မယ်တွေ့တယ်ဆိုရင်ချက်ချင်းဒီလူနာနဲ့သူ့ရဲ့မိသားစုကိုချက်ချင်းအိမ်မှာပဲနေခိုင်းမယ်ကောင်းဆုံး treatment ပေးမယ်ဌာနိုင်များဆေးရုံကိုမခေါ်ဘူးကျွန်တော်တို့ဒီမှာတော့တော့ကျင်းနေဆုံးမှာပဲဈေးအောင်ကျွန်တော်ပေးတတ်တယ်ဒီလောက်ခြေနေမစိုးတောင်းတန်းရောဖျားနဲ့ဒီမှာချောင်းဆိုးလောက်ပဲဆိုရင်တော့ကျွန်တော်အိမ်မှာပဲနေခိုင်းတယ်ဈေးကမ်းမှာကုတယ်ဒီလောက်ပဲပေါ့နော်ဈေးအောင်ပေးတတ်တာတို့ကျွန်တော် quarantine center ပို့တော့ဒါလေးကျွန်တော်တို့မလုပ်ဘူးလုပ်ဖို့လည်းခြေနေရမပေးတော့ဘူးဘာကြောင့်တနေ့တနေ့တောင်းနဲ့တိုင်းနဲ့ခြေပြီးကုနေပြီဖြစ်တယ
်ဆရာအဲ့တော့ဒီကူးစက်မှုအနေထားရကြည့်မယ်။နောက်သေဆုံးမှုအနေထားလည်းကြည့်ရတဲ့ခါကျတော့ဟိုဘလို့လူတွေမှာပုံပြီးတော့ကူးစက်မှုများနေတယ်လေ။နောက်ပြီးတော့ဟိုသေဆုံးတဲ့သူတွေထဲမှာရောဘယ်အဲ့လိုမျိုးအသက်အရွယ်အရာရောဖြစ်ဖြစ်ဘယ်အပိုင်းကသေဆုံးမှုအများဆုံးဖြစ်နေလဲဆရာ
။ကျွန်တော်တို့ဟိုထူးတဲ့ March ပေါ့နော် March လောက်ကနေစပြီးကျွန်တော်တို့ယောဂထိန်းချုပ်ရေးဌာနအနေနဲ့စောင့်ကြည့်နေပေါ့တမန်ကျွန်တော်စောင့်ကြည့်နေပါဒါတွေ့ရလဲဆိုတော့အများစုဒီကျွန်ငယ်တဲ့မတ်ကနေခု November ဒီခုကာလအတွင်းမှာအများစုကူးစက်သက်ရွယ်ပိုင်းဆက်ရှင်နဲ့အသက်50ကျန်လူငယ်လူလတ်ပိုင်းတွေပေါ့နော်လူငယ်လူလတ်ပိုင်းတွေမှာအများဆုံးကူးစက်ခံရတာတွေ့ရတယ်ဘာလို့သူပြန်ဘာလို့လဲဆိုတော့ သူတို့တခြားအသက်အရွယ်ကလေးလေးတွေလည်းဆိုင်လူကြီးတက်ကြီးတဲ့လူတွေလည်းဆိုင်ပို့ပြီးတော့ပြင်ပေါက်အိမ်ပြင်ပေါက်ထွက်တဲ့အတွက် exposure ပုံများရပါတော့ယောဂပို့ကုသခံပို့ chance ကသူများတဲ့ဆိုင်ပို့ပြီးများရပါတော့အဲ့တော့ဒီလူငယ်နဲ့လူလတ်ပိုင်းတွေမှာအများစုကုသခံရတဲ့ကုသခံတဲ့လူရဲ့90%ကျော်တော့ကျော်လောက်အဲ့ဒီအသက်အရွယ်ပိုင်းခြားမှာအဓိကပဲအဲမိုက်ကမှာကျောင်းလူကြီးဆိုရင်65အထက်လို့သတ်မှတ်တယ်အဲ့တော့ဒီ65အထက်ဆိုရင်ကျွန်တော်ကုသရခိုင်တော့15ရခိုင်တော့အောက်လောက်ပဲရှင်သိပ်မမြအောင်အဲ့တော့အဓိကဒီလူငယ်နဲ့လူလတ်ပိုင်းမှာပဲအဓိကတွေ့နေရတယ်သူတို့ကအလုပ်သွားတယ်သူတို့ကအပြင်သွားတယ်ပေါ့နော်အပြင်သွားတယ် gathering တွေသူတို့လောက်ကြမယ်အဲ့တော့အဲ့ဒီကနေပဲအဓိကကုသခံတွေ့ရတယ်အဲ့တော့လူငယ်တွေမှာလူငယ်နဲ့လူလတ်မှာအဓိကကုသမှုများတယ်အဲ့တော့သေဆုံးနာတွေပေါ့နော်သေဆုံးနာတွေနောက်ပုံမှန်ယောဂကုသခံရတဲ့လူငယ်တွေဆိုရင်ညာဖြစ်ရဒီတိုင်းပဲသူဘာသူကမြန်မြန်ပြန်ပြောက်သွားတယ်ပေါ့နော်သူတို့ရဲ့ကိုယ်ခံစွာကောင်းတဲ့အတွက်ဒီလူကြီးတွေကြတော့ကိုယ်ခံစွာမကောင်းဘူး။နောက်လူငယ်လူလက်ပိုင်းတွေမှာလည်းလို့သူတို့မှာခြေကံနောက်ဆက်တွေယောဂခြေကံယောဂလေးတွေရှိတယ်ဥမာစီးကျိုတို့တွေတောတို့ကြောက်ကဲ့ယောဂတို့အဆုတ်ယောဂနှလုံးယောဂရဲ့ဒါမျိုးလေးဒီလိုတခုယောဂရှိတဲ့လူငယ်လူလက်တွေမှာပဲဖြစ်ဖြစ်နောက်အဲဒီသူကလူကြီးပေါ့လူကြီးတွေမှာအဲဒီလိုလူတွေမှာတော့သေဆုံးတော့ရန်ကိုမြင်နေတာတွေ့ရသူပြင်ဒီအမေရိကန်မှာသေဆုံးမှုသေဆုံးတဲ့လူခုဆို2,000လောက်ရှိပေါ့အဲ့တော့ပြင်းပြပေါ့နော်အဲ့တော့80ရာခိုင်နှုန်းကဒီ65နှစ်အထက်ပဲအဲ့တော့တော်တော်အန္တရာယ်ကြီးတယ်အသက်ကြီးတဲ့လူတွေအတွက်အဲ့တော့ဒီ15ရာခိုင်နှုန်းလောက်ကဒီအသက်50နဲ့65ကြားပေါ့အဲ့တော့ဆိုတော့ကျွန်တော်အသက်50အထက်က95ရာခိုင်နှုန်းရှိတယ်သေဆုံးမှုတွေတယ်အဲ့တော့နိုင်ငံမှာဖြစ်ဖြစ်ဒါကြောင့်လည်းဒီအကြီးတဲ့လူတွေနဲ့ခြေဟိုအခြားယောဂခြေယောဂကျောင်းရင်ခန့်ရှိတဲ့လူတွေတတ်နိုင်များဟိုအိမ်မှာပဲနေခိုင်းတာအဲ့ဒီချက်ကြောင့်ပဲယောဂဘူးခံတဲ့လူကရုတ်တရက်ချင်းတော့လူငယ်လူလတ်ပိုင်းမှများပေမဲ့တကယ် complication တွေယောဂပိုဆိုးလာတာတွေတေတာတွေပိုတွေ့ရတာတော့ဒီအကြီးတဲ့လူတွေနဲ့နောက်လူငယ်လူလတ်ပိုင်းမှဆိုလဲဟိုခြေကံချာယောဂရှိလူတွေပေါ့နော်အဲဒါကြောင့်အဲ့ဒီလူတွေကပို့ပြီးကေဆိုက်ဖို့လို့လည်းသူတို့ဂျမားရေ
ဆရာအဲ့တော့ဒီ virus ကသူကဟိုအသက်ရွယ်ပေါ်လိုက်ပြီးတော့ဟိုဘယ်လိုတက်ရမှုရှိရဲ့ဥမာကလေးတွေကိုရင်းတော့ကူးဆက်ခဲ့တယ်ဆိုတာမျိုးလည်းရှိလာပြီးတော့အခုနောက်ပိုင်းဒီကူးဆက်မှုနှုန်းနေဟိုဆက်ပြီးများနေတဲ့တဲမှာဒီကလေးတွေပေါ့နော်18နှစ်ယောက်ကလေးတွေဒါမှမဟုတ်မွေးကင်းစားကလေးတွေအဲ့လိုမျိုးတွေအပါဝင်ပေါ့နော် virus ရဲ့တက်ရောက်မှုကဘယ်လောက်ထိရှိလဲဆရာ
ဒါတော့ဟိုဒီ virus ကသက်စားလည်းဖြစ်တယ်ဘယ်သူမှလည်းမတွေ့ဘူးအဲ့တော့ကျွန်တော်တို့တတ်နိုင်များဒီကဘာလုံးမှာရှိတဲ့ data တွေသူပြင် America မှာဆို America sale တွေမှာရှိ data တွေကျွန်တော်တို့ကောက်ယူပြီးကြည့်ပြီးတော့မှကျွန်တော်တို့ဆုံးဖြတ်တာပေါ့နော်အဲ့တော့ဒီ data တွေကဘာပြနေလဲဆိုတော့ဒီ covid ကတကယ်တကယ်ကျတော့အသက်နဲ့သူက direct အချိုးကျနေတွေ့ရတယ်အဲ့တော့ဆိုရင်အသက်ကြီးလေ covidin fact virus good set cable chance ကပုံများလေးလေးဆိုတော့တွေ့ရတာ။ဒီအဲ့ဒါကြောင့်အသက်ကအရင်ရေးကြည့်တယ်ဒီအသက်အပိုင်းခြားကိုကအသက်ချင်းကြီးတယ်လို့ good set ပို့ chance ကပို့ပြီးများလာတွေ့ရတာ။ဒါတော့တိကျပေါ့။အရင်လည်းရေးကြည့်။ဟိုခုနပြောသလိုလူငယ်လူလတ်တွေမှာအများစုတွေ့နေဆိုတော့သူတို့ကဟိုအပြင်ထွက်တဲ့အပြင်ထွက်တော့ပုံများလို့လေ။အဲ့တော့တကယ်ကြတော့အကောင်လုံးအသက်ကြီးငယ်မျိုးအကောင်လုံးအပြင်ထွက်နေမယ်ဆိုရင်အိမ်ထဲမှာမျိုးရှောက်ပြီးသွားနေမယ်ဆိုရင်လူကြီးတွေအဓိကထိပါပဲအဲ့တော့ဆိုရင်ကဒီကူးဆက်မှု chance for risk ပေါ့နော်ဒါ risk ကဒီကူးဆက်ခံဖို့ chance ကအသက်နဲ့များပိုအသက်ကြီးလာများပိုပြီး chance ကပိုများလာတယ်အဲအဲ့လိုပဲအချိန်တည်းမှာလည်းဒီလိုရောဂါဝင်သွားပြီးဆိုရင်လည်းအသက်ငယ်တဲ့လူတွေဆိုင်အသက်ကြီးတဲ့လူတွေမှာဟို complication ပေါ့ပုံမှန်ဒီကိုမယူတာပြန်ဖြောက်သွားမယ်ဆိုပို့ပြီးတော့ဒီအဆုတ်ကိုပို့ပြီးပျက်စီးစေအောင် complication တွေဖြစ်လာတယ်နောက်တစ်ကိုယ်လုံးမှာရှိတဲ့ချာရောက်ကတ်ဒီနှလုံးတွေဒီလိုဟာတွေလည်းထိခိုက် vital organs ကိုထိလာနိုင်တဲ့ chance ကလူကြီးတွေမှာပုံများတယ်နောက်လူငယ်လူလက်ဆိုလည်းအချာခြေကပြုလို့အချာယောဂရှိတဲ့လူတွေမှာဆို chance ကပုံများအောင်တွေ့ရတယ်
အဲ့တော့ဟိုကလေးတွေမှာဥမာပေါ့နော်မူလာတန်းနေအလေတန်းနေဒီမူဂျိုကလေးတွေမှာရောသူတို့ကိုဗိုင်းရပ်စ်ကကူးစက်မှုနှုံနေတယ်လို့ပြောလို့ရတာဒါမှမဟုတ်ကူးစက်နေပေမဲ့လည်းသူတို့ကဘာမှယောဂမပြဘဲနဲ့ယောဂဝေနာမခံစားရဘူးလားဆရာအဲ့လိုအရွယ်ကြီးကြတော့ဘယ်လိုဖြစ်လာနိုင်မလဲဆရာ
ဟိုကျွန်တော်ကတော့ relative term ပဲပြောတာနော် relative term ဆိုတာအသက်အရွယ်အတိုင်းမှာတော့ risk ကရှိနေတယ်အန္တရာယ်ရှိတယ်ဒါပေမဲ့ကျွန်တော်တို့ကလူကြီးနဲ့ရှင်တော့လူငယ်ကနည်းနည်းလေးrisk နဲ့တယ်ပေါ့တက်ကနပြောဆိုအသက်ကြီးလေလေအန္တရာယ်တော့ကိုကြီးလာတယ်ဒါပေမဲ့လူငယ်တွေမှာရောမရှိဘူးလားဆိုတော့ risk ကရှိနေတာပဲဒါကြောင့်လည်းကျွန်တော်ကလေးတွေမှာကူးစက်ခံရတယ်တွေ့နေရတာပဲကျွန်တော်ပုံကြောက်တာဆိုခုနပြောဆိုကျွန်တော် probability နဲ့ပြောတာတော့ risk ကပုံများတယ်အသက်ကြီးရင်ဘယ်လိုပဲဟိုလူငယ်လူလတ်မှာလည်းယောဂအခြေခံရှိရင်အန္တရာယ်ကြီးတယ်ပြောပေမဲ့တာမန်ကျန်းမာနေတဲ့လူတယောက်ကလည်းယောဒီယောဂဝင်သွားပြီးရင်အချိန်မီသိဆုံးသွားနိုင်တော့ကျွန်တော်တွေ့ရတယ်ကျွန်တော်တို့ခန္ဓာကိုယ်ကဒီ virus ကအသစ်ဖြစ်တဲ့အတွက်ကျွန်တော်တို့ခန္ဓာကိုယ်ကပြန်ပြီးတုံ့ပြန်တယ်တုံ့ပြန်တဲ့အခါမှာခါလီကျတော့ပုံမှန်တစ်ခုပို့ပြီးတော့တုံ့ပြန်တာတွေတွေ့ရတယ်ချို့လူတွေမှာလူငယ်ပိုင်းနေရာစားအဲ့တော့ဒီလိုတုံ့ပြန်မှုကပုံမှန်နဲ့ပို့ပြီးများလာရင်ဒီလို cytokine storm တွေဖြစ်လာပြီဆိုရင်ဒီလူဟာအရင်တော့ဘလောက်ပဲကျန်းမာကျန်းမာသူ့ရဲ့ကိုယ်ခံစားအားပုံမှန်တဲ့မတရားကိုပြန်ပြီးတော့ဟိုတုံ့ပြန်တဲ့အတွက်ဒီလိုအချိန်မီသေဝါနိုင်တယ်အဲဒါကြောင့်မလို့ကျွန်တော်တို့ဟိုကလေးလေးတွေမှာဒီကျွန်တော်အမေရိကန်မှာဆိုကျွန်တော်ကြောင်းနေခုချိုးချိန်ပြီးပြည်နယ်တော်များများမှာမဖွင့်သေးဘူးမဖွင့်သေးရချက်ကဒီကလေးတွေ risk ကလူကြီးတဲ့ဆိုင်နည်းပေမဲ့တကယ်ဒီကလေးကိုပိုးဝင်သွားရင်ဒီကလေးမှာဘာဖြစ်မလဲဆိုတော့ကျွန်တော်ဘယ်လိုမှမပြောနိုင်ဘူးခုနကပြောဆို cytokine storm တွေဝင်လာတယ်ဒီကလေးရဲ့ body immunity ခန္ဓာကိုယ်စားတုပ်ပြန်မှာပုံမှန်နဲ့ပုံမြင့်လာပြီဆိုဒီကလေးတွေကတည်သွားနိုင်တယ်အဲကြောင့်မို့ကျွန်တော်တို့ဟိုကြောင်းနေခုချိန်ဒီတော့တတ်နိုင်များပြည်နယ်တော်တော်များများမှာပြည်နယ်အချို့မျိုးတွေကမဖွင့်သေးဘူးပေါ့နော
် American ကုသရောဂါကာကွယ်ထိန်းချုပ်ရေး CDC မှာတာဝန်ထမ်းဆောင်နေတဲ့ဒေါက်တာမင်းမင်းစိုးကိုဆက်သွယ်မေးမြန်းခဲ့တာပါရှင်မင်္ဂလာပါရှင်။ဥစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ဒေါအောင်ဆန်းစုကြည်ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုပြန်တုံးသက်ပြင်ဆင်ဖို့ရှိပါရဲ့လားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဥစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင်။
သူရနဲ့အပြစ်ခတ်ရက်ဆဲပြီးဒိုင်းပြည်လုံးဆိုင်ရာအပြစ်ရစာချုပ် NCA လက်မှတ်ထိုးထားတဲ့ဒိုင်းသားလက်နက်ကင်ဆယ်ဖွဲ့ဟာပြီးခဲ့တဲ့နိုဝင်ဘာ25ရက်နဲ့26ရက်နေ့မှာအွန်လိုင်းကနေအစည်းအဝေးလုပ်ပါတယ်အစည်းအဝေးမှာညဉ့်ညံရင်းနဲ့ပတ်သက်ပြီးရှေ့အကောင့်တွေပေါ်မဲ့လုပ်ငန်းတွေကိုဆွေးနွေးတဲ့အပြင်2020အထွေထွေရွေးကောက်ပွဲမှာအနိုင်ရတဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကိုလည်းဝမ်းမြောက်ဂုဏ်ယူကြောင်းတဝန်လှပို့ပါတယ်တဝန်လှထဲမှာသူတို့ဒိုင်းသားလက်နက်ကင်အဖွဲ့တွေအနေနဲ့လည်းရေရှည်တည်တံ့ခိုင်မြဲတဲ့ငြိမ်းချမ်းရေးရရှိရေးနဲ့ဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုအခြေခံတဲ့ပြည်ထောင်စုတည်ဆောက်ရေးအတွက်မကြာခင်အသစ်ဖွဲ့စည်းမဲ့အစိုးရနဲ့အတူနိုင်ငံရေးဂရိကဝတ်ခိုင်မာစွာနဲ့ကြိုးပမ်းတည်ဆောက်သွားမယ့်အကြောင်းဖော်ပြထားပါတယ်။ပြောရရင်2016အစိုးရအာဏာရလာစဉ်ကတည်းကငြိမ်းချမ်းရေးလုပ်ငန်းကိုဥဆောင်ကောင်ထယ်ဖော်ခဲ့တဲ့ NLD အစိုးရအနေနဲ့လာမယ့်အနာဂတ်ကာလမှာလည်းငြိမ်းချမ်းရေးလုပ်ငန်းတွေကိုဆက်ပြီးအကောင်ထယ်ဖော်သွားရမယ့်သဘောပါ။ဒါပေမဲ့လည်းရှေ့ပိုင်း၄နှစ်ခွဲကျော်ကာလ NLD ဥဆောင်အကောင့်ထဲပေါ်ခဲ့တဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာအာဏာချုပ်တွေအများကြီးရှိနေတာတွေ့မြင်ကြရတဲ့အပြင်ဝေဖန်မှုတွေလည်းကြေကြေပြန့်ပြန့်ရှိနေပါတယ်။ဒေါ်ဆန်းစုကြည်အနေနဲ့သူတို့အကောင့်ထဲပေါ်ခဲ့တဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုပြန်ပြီးသုံးသပ်ပြင်ဆင်ဖို့ရှိပါရဲ့လားဆိုတာကစိတ်ဝင်စားဖို့ကောင်းတဲ့ကိစ္စတစ်ခုပါ။
အရင်ဆင်အာနာရှင်ခေအလွန်တမန်တော်ဦးသိန်းစိန်အစိုးရလက်ထက်ကစားတိုင်းသားလက်နက်ကင်တွေနဲ့အပြစ်ခတ်ရစဲရေးငြိမ်းချမ်းရေးဆွေးနွေးပွဲတွေဖြစ်မြောက်ရေးလက်တွေ့ကြတဲ့ခြိကပ်မှုတွေနဲ့စပြီးအကောင့်ထည့်ဖော်ခဲ့တာတွေ့ရပါတယ်။တမိုင်းဝင်နဲ့အပေးယူအလျှော်အတင်းတွေလုံနိုင်ခဲ့လို့နှစ်ဖက်သဘောတူတဲ့ NCA စာချုပ်ကြီးရရှိခဲ့ပါတယ်။ဒါပေမဲ့ကံမကောင်းအကြောင်းမှလားစွာနဲ့ပဲတကယ်လက်မှတ်ထိုးတဲ့အချိန်ကြမှာအစိုးရနဲ့တက်မတော်ဘက်ကကိုကန့်တအောင်ပလောင်နဲ့အေးအေးရခိုင်လက်နက်ကင်ဖွဲ့တွေကိုပါဝင်ခွင့်မပေးတာကြောင့်လက်နက်ကင်ရှစ်ဖွဲ့နဲ့ပဲလက်မှတ်ထိုးခဲ့ရတဲ့အခြေအနေရောက်ခဲ့ပါတယ်။နောက်ပိုင်းလုပ်ငန်းစဉ်တွေကိုတော့ NLD အစိုးရကဆက်ပြီးတာဝန်ယူခဲ့ရတဲ့သဘောပါ။ NLD အစိုးရစပြီးတာဝန်ယူရစဉ်ကတိုင်းဒေသလက်နက်ကင်ဖွဲ့တွေနဲ့ပတ်သက်ပြီးအပိုင်း၃ပိုင်းရှိနေတာတွေ့ရပါတယ်။ တပိုင်းကတော့ NCA အပြစ်ရစာချုပ်လက်မှတ်ထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဆွေးနွေးညှိနှိုင်းပြီးတိုးတက်မှုရအောင်လုပ်ဖို့နောက်တပိုင်းကတိုက်နေခိုက်နေစေကချင်ကိုကန်တအောင်ပလောင်ရခိုင်အေအေတပ်ဖွဲ့တွေနဲ့ပထမအဆင့်အပြစ်ခတ်ရစဲအောင်လုပ်ဖို့နောက်ဆုံးအပိုင်းကတော့တိုက်ခိုက်နေတာလည်းမရှိသဘောတူညီချက်တစုံတရာလည်းမရသေးတဲ့ဝမိုင်းလာ KNI SSPP SSA ရှမ်းတပ်ဖွဲ့တွေ NCA စာချုပ်ထဲပါဝင်လာဖို့စူးစမ်းညှိနှိုင်းရတာဖြစ်ပါတယ်
။လေးနှစ်ခွဲတာကာလနေကုန်ချုပ်ကြည့်လိုက်တဲ့အခါငင်းကြဲရေးလုပ်ငန်းစဉ်ကြီးလုံးဝပြည့်စည်မသွားဘူးရှိနေသေးတယ်။ရှေ့ကိုဆက်ပြီးသွားနေသေးတယ်ဆိုုံကလွဲလို့ NLD အစိုးရအနေနဲ့အပိုင်းသုံးပိုင်းလုံးမှာပြောပလောက်တဲ့အောင်မြင်မှုရခဲ့တာမတွေ့မမြင်ကြရပါဘူး။အပြစ်ရထားတဲ့အဖွဲ့တွေနဲ့လည်းနားလည်မှုလွဲကာလကြာရှည်ဆွေးနွေးမှုရပ်ဆိုင်တိုက်နေခိုက်နေတဲ့အဖွဲ့တွေနဲ့လည်းတိုက်နေခိုက်နေစေ NCA မထိုးတဲ့အဖွဲ့တွေကလည်းငါကအတိုင်းသူ့ဖာသာသူရက်တီမြဲနေမြဲတိုင်းပဲတွေးမြင်ရလို့ဖြစ်ပါတယ်ဒီလိုအောင်မြင်မှုမရတာမှာတပ်မတော်ဘက်ကပိုပြီးသဘောထားတင်းမာလာလို့တိုင်းသားလက်နက်ကိုင်အဖွဲ့တချို့နဲ့လည်းညှိနှိုင်းရခက်ခဲနေလို့ဆိုတဲ့ပြဿနာတွေအပြင် NLD အစိုးရကိုယ်တိုင်ကအားနည်းချက်တွေအများကြီးရှိနေတာတွေ့မြင်နိုင်ပါတယ
်ပထမဦးဆုံးအားနည်းချက်ကတော့2015ရွေးကောက်ပွဲမတိုင်ခင်ကာလအထိငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးစိတ်ဝင်စားမှုအားနည်းတာကနေအခြေခံပါတယ်အဲ့ဒီအချိန်တမရဦးသိန်းစိန်ကခန့်အပ်တဲ့အဖွဲ့ကငင်းကြရေးကိုဥဆောင်အကောင့်ထဲပေါ်နေချိန်မှာအတိုက်ခံဖြစ်နေတဲ့ NLD ပါတီဘက်ကဘယ်သူတဦးတယောက်ကမှစိတ်ဝင်တစားပါဝင်တာပူးပေါင်းတာလေ့လာတာမရှိခဲ့ပါဘူးဒီအတွက်လဲ NLD ပါတီဟာအာဏာရလာချိန်အထိငင်းကြရေးလုပ်ငန်းစဉ်မှာဘယ်သူတွေကဘာတွေစူးစမ်းထားပြီးဘာတွေအကောင့်ထဲပေါ်ထားတယ်တိုင်းသားအဖွဲ့အစည်းအသီးသီးရဲ့မတူညီတဲ့တုံ့ပြန်မှုတွေကဘလို့ဘာအခက်ခဲကြုံခဲ့ရတယ်ဘယ်အဆင့်ရောက်နေပြီလဲဆိုတာကောင်းကောင်းမသိခဲ့ကြပါဘူးဒီထက်ပိုအရေးကြီးတာက NLD ဟာအတိုက်ခံကာလမှရောအစိုးရဖြစ်ပြီးတဲ့ဒီကနေ့အချိန်ထိတိုင်းပြည်ကို Federal Democracy နိုင်ငံအဖြစ်တည်ဆောက်မယ်ဆိုတဲ့အကြမ်းဖင်းပြောဆိုမှုကလွဲပြီးဘလို့ Federal မျိုးတည်ထောင်မယ်အာဏာခွဲဝေမှုကိုဘလို့လုပ်ကြမယ်လက်နက်ကိုင်တပ်ဖွဲ့တွေကိုဘလို့စီမံမယ်တရားစတာခွဲဝေမှုကိုဘလို့စဉ်းစားမယ်စသဖြင့်တိတိကျကျချမှတ်ထားတဲ့ကိုပိုင်မူဝါဒတရက်လည်းရှိမနေပါဘူး။နောက်ထပ်အရေးကြီးတဲ့အားနည်းချက်ကြီးတစ်ခုကတော့အစိုးရဖွဲ့ခေါင်းဆောင်ဖြစ်လာတဲ့ဒေါအောင်ဆန်းစုကြည်ဟာငြိမ်းချမ်းရေးကိုအကောင့်ထဲပေါ်မဲ့ညှိနှိုင်းရေးမှူးကြီးအဖြစ် NLD ပါတီရဲ့တစ္ဆာရှိလူဟောင်းတယောက်လည်းဖြစ်သူ့ရဲ့မိသားစုဆရာဝန်လည်းဖြစ်တဲ့ခွဲစိတ်ကူဆရာဝန်ကြီးဒေါက်တာတင်မျိုးဝင်းကိုတာဝန်ပေးအပ်လိုက်ခြင်းပါပဲ။ငင်းကြဲအကောင့်ထဲပေါ်မှုမှာဒေါက်ဆန်းစုကြည်ပြီးအရေးကြီးဆုံးဖြစ်တဲ့ငင်းကြဲကော်မရှင်ဥက္ကဋ္ဌတာဝန်ယူထားတဲ့ဒေါက်တာတင်မျိုးဝင်းဟာငင်းကြဲတိဆောက်ရေးတိုင်းရင်းသားတွေနဲ့ဆက်ဆံရေးကိစ္စတွေမှာအတွေ့အကြုံရှိသူနီးစပ်သူတယောက်မဟုတ်တဲ့အပြင်အဲ့ဒီတာဝန်ကိုအချိန်ပြည့်တာဝန်ယူနိုင်ခြင်းလည်းမရှိတာတွေ့ကြရပါတယ်။လင်းနေခွဲကြညီကုန်းချုပ်ကြည့်တဲ့အခါဒေါက်တာတင်မျိုးဝင်းဟာငင်းကြဲလုပ်ငန်းစဉ်အနေနဲ့မေမေရရအောင်မြင်မှုရအောင်စွမ်းဆောင်ပြနိုင်ခဲ့ခြင်းမရှိခဲ့သလိုအရေးကြီးတဲ့တက်မတော်နဲ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရဲ့ယုံကြည်မှုကိုလည်းရယူမပေးနိုင်ခဲ့ပါဘူး။ဒါ့အပြင်ငင်းကြဲရေးဖော်ဆောင်မှုလုပ်ငန်းစဉ်ကိုအထောက်အကူပြုပေးရတဲ့ NRPC လို့အဖွဲ့ကလည်းဒေါက်ဆန်းစုကြည်ရဲ့ချိုးချံချွေတာရေးလမ်းစဉ်အောက်မှာနည်းပညာထောက်ကူပေးမဲ့သူတွေကိုစုစည်းဖွဲ့စည်းနိုင်မှုမရှိတဲ့အပြင်လုပ်ငန်းအကောင့်ထဲပေါ်မှုတွေကိုလည်းကောင်းကောင်းကူညီစွမ်းဆောင်ပေးနိုင်တာမတွေ့မြင်ကြရပါဘူး
။ယူကဝေမှာအနိုင်ရပြီးလာမယ့်၅နှစ်တာကာလငင်းကြဲရေးကိုဆက်ပြီးဥဆောင်ကြိုးပမ်းရမယ့်ဒေါ်ဆန်းစုကြည်အနေနဲ့ကုံလွန်ခဲ့တဲ့အချိန်တွေကိုပြန်လှည့်ကြည့်ပြီးငင်းကြဲရေးကောင်တဲ့ဖော်မှုလုပ်ငန်းဆောင်တာတွေဥဆောင်သူတွေရဲ့အခန်းကဏ္ဍတွေထောက်ကူမဲ့အဖွဲ့ပြဿနာတွေကိုပြန်ပြီးဆန်းစစ်သင့်ပါတယ်။ဒါတွေကိုဆန်းစစ်ပြုပြင်ပြောင်းလဲတာတွေမလုပ်ဘဲနဲ့တော့လာမယ့်အနာဂတ်ကာလငင်းကြဲရေးလုပ်ငန်းစဉ်တွေအောင်မြင်တိုးတက်မှုရလာလိမ့်မယ်ဆိုပြီးတထစ်ချပြောင်းလဲလို့တော့ရတယ်ပဲခေါင်းကြောင်ပါ
နေဖြစ်ပါစေတော်ရရှိများရှင် VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger အစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်ရှင်နောက်ပိုင်းမှာတော့တေးချစ်တော်ရရှိနေအတွက်မြန်မာသတင်းလေးတစ်ပုဒ်နဲ့လည်းဖြောပြပေးဦးမှာဖြစ်ပါတယ်နော်အခုအရင်ဦးဆုံး VOE ကို Messenger ကနေပြီးတော့စာရေးလာတဲ့တော်ရရှိနေရဲ့စာတို့လေးတွေဖော်ပြပေးခြင်းပါတယ် Usai Campton ဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့မင်္ဂလာပါ VOE ခင်ဗျာထုံးလွင်သူနားဆင်သူတွေအားလုံးဘေးကင်းကျန်းမာကြပါစေဗျာတဲ့ဟုတ်ကဲ့အမတန်မင်္ဂလာရှိတဲ့နှုတ်ခွန်းဆက်စကားဖြစ်ပါတယ်အထူးကျေးဇူးတင်ပါတယ်ရှင်အနောဆိုတဲ့သွားရှင်ကတော့ VOE ကိုနားထောင်လာတာ25နှစ်ရှိပါပြီကျေးဇူးပါနော်တဲ့ကျွန်တော်တို့ကပြန်ပြီးတော့ကျေးဇူးတင်ကြပါတယ်စိန်ဝင်းဆိုတဲ့သောရရှင်ကတော့အစီအစဉ်များအလွန်ကောင်းပါတယ်ခင်ဗျာ VOE အထူးအောင်မြင်ပါစေကြောင်းဆုတောင်းလိုက်ပါတယ်တဲ့ကျေးဇူးတင်ပါတယ်တဲ့ဟုတ်ကဲ့ဆုတောင်းပေးတဲ့အတွက်ကောနားဆင်ကြည့်ရှုအားပေးတဲ့အတွက်ကောအထူးကျေးဇူးတင်ပါတယ်နော်သုတောင်းဆိုတဲ့သောရရှင်ကတော့ VOE ဝိုင်းတော်သားများအားလုံးကျန်းမာကြပါစေလို့ဆုတောင်းပေးနေပါတယ်ဗျာ VOE VOE ကထုတ်လွှင့်ပေးနေတာတွေကိုအမြဲတမ်းအားပေးနားထောင်နေသူပါအခုလိုသတင်းမှန်တွေကိုစင်စစ်မပြတ်နားထောင်နေမှာပါအားလုံးကိုကျေးဇူးတင်ပါတယ်လို့ပြောလာပါတယ်ခုဆက်ပြီးတော့ပဲ Messenger ကနေပြီးတော့တည်ကျင်တာလေးတွေမေးလာတဲ့သွားရှင်တွေရဲ့စာတွေကိုဆက်ပြီးတော့ဖြေကြပေးကြပါလိမ့်။ Albert Wong ဆိုတဲ့သွားရှင်ကဆန်ဒီယေဂိုကနေနားထောင်နေပါတယ်။ American ပြည်အောင်စုနောက်ချန်ဆန်ဒီယေဂိုမြို့ကနားဆင်နေပါတယ်လို့ပြောတော့ပါ။သူကတော့အတန်လွင့်တာပြတ်တောင်းပြတ်တောင်းဖြစ်နေလို့ပါဆိုတော့အကြောင်းကြားလာပါတယ်။ဟုတ်ကဲ့ကျွန်မဒီမှာမေးချင်တာက Facebook ကနေထုတ်လွှင့်မှုဖြစ်တာပါလားဆိုတာကိုပါရှင်။American ပြည်အောင်စုကနားထောင်နေဆိုတော့ Facebook ကလို့ထင်မိပါရဲ့เนาะဒါဆိုရင်တော့ internet line တစ်ချက်စစ်ကြည့်ပေးပါလို့ပြောချင်ပါသေးတယ်။ကျမတို့ရဲ့ထုတ်လွှင့်မှုအစီအစဉ်တွေကဒီဘက်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်တာဖြစ်ပြီးတော့ဟိုတက်ဆက်ထဲလဲထုတ်လွှင့်တာဖြစ်တဲ့အတွက်ကြောင့်မလို့ပြတ်တောင်းပြတ်တောင်းဖြစ်နေတယ်ဆိုရင်တော့ကိုယ့်နေမြေက internet line ကိုပြန်ပြီးတော့စစ်ကြည့်စီချင်ပါတယ်เนาะ video ကိုကြည့်ရှုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်မဲသနာကျော်တို့ဆိုပြီးတော့စာရေးပြီးအကြောင်းကြားလာတဲ့နောက်ထပ်သောရရှင်တယောက်ကတော့ကျမတို့ရေဒီယိုအစီအစဉ်တွေကိုသူရေဒီယိုကနေဖန်တာအဆင်မပြေဘူးလို့ပြောလာတာပါ
။ဆောင်းရံဒီအတွက်ရေဒီယို frequency တွေမပြောင်းရသေးဘူးနော်။ညာဘက်ဆို MW line လက်မှာသာဖန်လို့ရပါတော့တယ်။ SW line ကလုံးဝဖန်လို့မရတော့ပါ။ပထမနိုင်ယူကတော့ MW နဲ့အဆင်ပြေနေပါတယ်။ဒုတိယနိုင်ယူကတော့လုံးဝမရတော့ပါ။ရေဒီယိုမှာပါ။ Saturday Sunday မှာတော့ no problems ပါ။ mobile ကငွေကုန်တယ်လေ။free to air ကတော့ every time everyone everywhere လीဗျာ
ဟုတ်ကဲ့ပါအခုလိုလှမ်းပြောတဲ့အတွက်လည်းကျေးဇူးတင်ပါတယ်ကျမတို့ဒီမီတာလိုင်းအသစ်တွေကိုအမြန်ဆုံး internet ဆာမျက်နှာပေါ်မှာတင်ထားပေးပါမယ်နော်ကျေးဇူးတင်ပါတယ်သရရှင်မြတ်သူဆိုတဲ့သရရှင်ကတော့သူနားထောင်ခြင်းနဲ့တင်တဲ့ပုတ်ကိုလွှင့်ပေးပါဆိုတော့ပြောလာတာပါသူက VOA ဝိုင်းတော်သားများမင်္ဂလာပါ American နဲ့တောင်တရုတ်ပင်လယ်ကိစ္စကတင်ထုတ်လွှင့်မှုအားနည်းနေတယ်လို့ထင်မိပါတယ်ပို့ပြီးတော့ကြကြပြည့်ပြည့်လေးသိအောင်လို့တင်ဆက်ပေးစီချင်ပါတယ်တောင်းဆိုပါရစေတဲ့ဟုတ်ကဲ့ပါကိုမြတ်သူရေအခုလိုစာရေးပြီးတော့အကြံပြုလာတာကျေးဇူးတင်ပါတယ်နော်ကျွန်တော်တို့နေ့စဉ်တင်ဆက်တဲ့တင်နေမှာသတိထားမိမယ်ထင်ပါတယ်ကမ္ဘာထိပ်တန်းရောက်တင်တွေကိုဦးစားပေးပြီးတော့တတ်မှတ်ချိန်နဲ့မှာပဲအတက်နိုင်ဆုံးတင်တွေဟိုပြည့်ပြည့်စုံစုံဖြစ်အောင်လို့တင်ဆက်ပေးနေရပါတယ်ဒေတာဆောင်ကထိတ်တဲရောက်တဲ့တင်းတွေမျက်မှောက်တဲ့တင်းတွေကိုတင်ပြရတာဖြစ်တယ်လို့အချင်းကလည်းအကန့်အသတ်ရှိနေလို့ခုလိုမျိုးကမ္ဘာဒေတာတစ်ခုရဲ့တင်းတွေကိုပဲဦးစားပေးဖော်ပြဖို့ကအခြေအနေမရှိဖြစ်နေတာပါနော်အရေးကြီးတဲ့တင်းတွေဆင်းလိုက်လို့တောင်တရုတ်ပင်လယ်တင်းကအောက်ပိုင်းကိုရောက်သွားတာမျိုးပါဒါမင်းလည်းတောင်တရုတ်ပင်လယ်ရေပိုင်နဲ့အငင်းပွားမှုကိစ္စပြီးတော့အရှိအာရှဒေတာကအမေရိကန်စီးရေးလှုံ့ဆော်မှုတွေဒီလိုတင်းတွေကိုတော့ကျမတို့မကြခဏတင်းတက်ရင်တက်တယ်လို့ဖော်ပြလေးရှိပါတယ်အဲ့လိုမျိုးသတင်းတွေနဲ့ပတ်သက်ပြီးတော့ကျမတို့ထုတ်လွှင့်ခဲ့တာတွေကိုပြန်ပြီးတော့ဖတ်ရှုခြင်းနဲ့ဆိုရင်တော့ပြန်ပြီးတော့နားထောင်လို့လည်းရပါတယ်အဲ့ဒါဆိုရင်တော့ကျမတို့ရဲ့ VOE မြန်မာပိုင်းရဲ့ web စာမျက်နှာဖြစ်တဲ့ bemis.voenews.com ဆိုတဲ့ internet စာမျက်နှာမှာတွားပြီးတော့ဖတ်ရှုနိုင်ပါတယ်နော်အခုလိုအကြံပြုတဲ့အတွက်ထူးကျေးဇူးတင်ပါတယ်ရှေ့လည်းအခုလိုစာရေးပြီးတော့အကြံပြုပါအောင်လို့ဖိတ်ခေါ်ပါတယ်ရှင်မိုးကောင်းကင်ဆိုတဲ့သွားရှင်တယောက်မေးလာတာကိုလည်းဖြေကြပေးချင်ပါတယ်သူကတော့ hi VOE မင်္ဂလာပါတဲ့ကျမ်းမာကြပါစေအားလုံးပဲတဲ့သူက VOE စကားဝိုင်းမှာနိုင်ငံရေးအကြောင်းဝင်ပြောလို့ရလားဗျာပြောလို့ရတယ်ဆိုရင်ဘယ်ကနေဘလို့ပြောရမလဲဆိုတာဖြေသွားပေးပါတဲ့ဟုတ်ကဲ့ပါရှင်ဒီသွားရှင်နေအနေနဲ့ကျမတို့အစီအစဉ်ဒီမှာပါဝင်ပြီးတော့ stream နေခြင်းနဲ့ဆိုတော့ကျမတို့စီကနေပုံမှန်ဆိုရင်ဓာတ်ရဲလေလိုင်းအစီအစဉ်မှာဝင်ရောက်ပြီးတော့ stream နေနိုင်ပါရဲ့ဒါမဲ့လည်းလောလောဆယ် COVID ကပ်ရောဂါအရေးပေါ်ကာလဖြစ်နေတဲ့အတွက်ကြောင့်မလို့ကျမတို့ဝန်ထမ်းတွေအားလုံးနေအိမ်တွေကနေအခုဆိုရင်တော့ March လဟို3လပိုင်းနေရနေပြီးတော့17လပိုင်းကုန်တော့မယ်ဆိုတော့ရှင်းလာတော့ရှင်းလာပါပြီနော်ဒါကြောင့်မလို့ကျမတို့ Young Street တွေကနေပြီးတိုက်ရိုက်လွှင့်ပေးရတဲ့တိုက်ရိုက်လေလံအစီအစဉ်ကိုခေတ္တခဏရည်နာထားရပါတယ်အခြေအနေပုံမှန်ပြန်ဖြစ်သွားရင်တော့ပြန်ပြီးတော့လွှင့်ပေးပါမယ်အဲ့ဒီအခါကျမှသာပါဝင်ဆွေးနွေးဖို့ဆက်ဆက်ဖိတ်ခေါ်ပါရနော်အစီအစဉ်တွေကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင် ဒါနဲ့သွားရှင်တက KB အောင်စောဆိုတဲ့သွားရှင်မှာသူကမက်အင်ဂျင်ကိုပြောပြပါ COVID-19 vaccine အကြောင်းဒေါက်တာဇေယတ်တက်နဲ့ Skype ကနေ interview နောက်ထပ် update လုပ်ပေးပါလို့ဟုတ်ကဲ့ကျွန်တော်တို့ interview update လေးတင်ထားပေးပါတယ်ကြည့်လို့ရမယ်ထင်ပါတယ်เนาะကျွန်တော်တို့ Facebook စာမျက်နှာမှာတွားကြည့်နိုင်ပါတယ်ရှင်ဒါမှမဟုတ်လည်းကျွန်တော်တို့ရဲ့ bamis.voanews.com internet စာမျက်နှာမှာတွားပြီးတော့ကြည့်နိုင်ပါတယ်เนาะကျေးဇူးတင်ပါတယ်ရှင်ဒါနဲ့ကျွန်တော်တို့ဒီ video ကြီးကထုတ်လွှင့်ပေးတဲ့နောက်ထပ်အစီအစဉ်တစ်ခုအပတ်စဉ်တိုင်းစနေနေ့ညပိုင်းမှာထုတ်လွှင့်ပေးနေတာဖြစ်ပါတယ်။နားဆင်ရမယ်ထင်ပါတယ်နော်။ဒို့အတန်အစီအစဉ်ဖြစ်ပါတယ်။ဒို့အတန်အစီအစဉ်ကတော့ Frontier မြန်မာကနေပြီးတော့အစီအစဉ်တင်ဆက်တာကိုကျွန်တော်တို့ video ကြီးမြန်မာပိုင်းကနေထုတ်လွှင့်ပေးတာဖြစ်ပါတယ်။ဒီအစီအစဉ်နဲ့ပတ်သက်ပြီးတော့သောရရှင်တယောက်ရေးလာတာကတော့မောင်မိုးဆိုတဲ့သောရရှင်ပါ
။15ရက်17လ2020နေ့မနက်ပိုင်း video အစီအစဉ်ဒို့အတန်နားထောင်ပြီးစိတ်ပူရပါတယ်။မဲပေးရဲ့နေ့ကကိုဗစ်ကဝေးစီးကနေနဲ့အညီမလုံကြတာတွေအပူချိန်မတိုင်းတဲ့မဲယုံတွေဆရာဆရာမတွေရဲ့အခက်အခဲများစွာခိုင်းပြီးတော့ဖြစ်သလိုပြစ်ထားသလိုဖြစ်နေရဲ့ရွေးကောက်ပွဲပြီးပြန်တော့လဲကိုဗစ်ကဝေးစီးကနေကိုဖောက်ပြန်ကျူးလွန်ပြီးလူစုလူဝေးနဲ့အောင်ပွဲခံတာတွေတားမဲ့သူမရှိအေးအေးယူမဲ့သူကလည်းမရှိစိတ်တပိုင်းဆိုင်ရာလိုအပ်လုံးနေရဲ့ကျွန်တော်တို့တိုင်းပြည်မှာမလုံကြပါနဲ့လို့ပညာပေးရုံမေတ္တာရက်ခံရုံနဲ့မရပါဘူးအေးအေးယူမှုအပိုင်းတွေပါမှဖြစ်မှာပါကျွန်တော်တို့အလုံးပါလဲမတ်စတာခိုင်းပြီမယ်ပထမဆုံးကတော့ဖြုတ်ချင်ဖြုတ်ထားကြတယ်နောက်ပိုင်းတန်ကြီးတထောင်ရိုက်ပြီဆိုမှတက်ကြတာပါသိပ်ပစ်ကြခင်အာဆီယံမှာဘိုးဆွဲမယ်လို့ထင်ပါတယ
်ဒီသရရှင်မောင်မိုးကဒီကိုဗစ်ကပ်ဘေးတော်တော်ကိုကြောက်နေရသေးတဲ့ကာလကမ္ဘာနိုင်ငံတွေမှာလည်းဒုတိယလိုင်းဖြစ်နေပြီမလို့အထူးစိုးရိမ်နေရတဲ့ကာလမှာမြန်မာနိုင်ငံမှာတချို့နေရာတွေမှာတိတ်ပြီးလိုင်းနာတာမရှိပါဘူးဆိုတော့သူစိုးရိမ်နေခြင်းနဲ့ရေးလာတာဖြစ်ပါတယ်ပြီးခဲ့တဲ့ဒီဘက်ကပဲကျွန်မဒီနှစ်ကကိုဗစ်ရောဂါဖြစ်နေလို့ပေါ့နော်ကိုဗစ်အရေးပေါ်အခြေအနေကြောင့်ဝန်ထမ်းတွေအိမ်မှာအလုံးလုံးနေရပြီးတော့ပြည်ကရင်တွေပို့မပို့ဆိုတာမသိကြဘူးပြည်ကရင်တွေဒီနှစ်အတွက်ထွက်မထွက်ဆိုတာလည်းမသိကြပါဘူးလို့ကျွန်မပြောလိုက်ပါတယ်အဲ့ပြောလိုက်တာကိုကြားပြီးတော့လားမသိဘူးကျွန်မအစီကိုအခုတလောဒီရက်ပိုင်းအတွင်းမှာပဲပြည်ကရင်တောင်းနေစားတယ်အများကြီးဝင်လာတာတွေ့ရပါတယ်ရှင်ဟိုဒီချက်မှာသောရရှင်တယောက်အာယုံဦးဆိုတဲ့သောရရှင်ကမဲရေးတနာကျော်ခင်ဗျားရဲ့ VOA ပြည်ကရင်လေးထုတ်ရင်တစောင်းလောက်ရချင်ပါတယ် VOA နားထောင်လာတာ15နှစ်ရှိပါပြီတခါမှမတောင်းဘူးပါဦးတဲ့ဟုတ်ကဲ့ပါဟိုပြန်ပြီးတော့ဒီသောရရှင်ပါဝင်ပြည်ကရင်တောင်းထားတဲ့သောရရှင်တွေကိုပြန်ပြီးတော့ပြောရမယ်ဆိုရင်တော့ကျမတို့ဒီနှစ်တော့ပြည်ကရင်ကမသေးကြပါဘူးရှင်ကျမတို့တွေတယောက်မှယုံနေဝင်လို့မရသေးပါဘူးနှစ်ဆလောက်တော့အဆင်ပြေမလားမသိအဲ့ဒါလည်းမကျိန်းသေးဘူးဖြစ်နေပါရဲ့ဒါမဲ့လည်းအခုတောင်းထားတဲ့လူတွေရဲ့လိပ်စာတွေကိုတော့မှတ်ထားပါရဲ့ထွက်လာရင်လည်းဒီထုံးစံတိုင်းပို့နေကြတိုင်းသောရရှင်တွေကိုပို့ပေးမှာဖြစ်ပါရဲ့နော်ကျမတို့အစီအစဉ်တွေကိုနားထောင်ပြီးအခုလိုပြောလိုက်တာလဲကြားတယ်ဆိုလို့အထူးဝမ်းသာမိပါတယ်။နားဆင်နေသူတွေအားလုံးကိုလည်းအထူးကျေးဇူးတင်ပါတယ်ရှင်။ဒီဘက်တော့ဒီမှာပဲသောရရှင်ရဲ့ပေးစာတွေကိုရက်ချင်ပါတယ်ရှင်။ဒီချစ်သောရရှင်တွေအတွက်မြန်မာသချင်းလေးတစ်ပုဒ်နဲ့မေတ္တာတည်းလဲဆောင်ဖြော့ပြပေးဦးမှာဖြစ်ပါတယ်နော်။မောင်ပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်ဘုရားတင်းစစ်တဲ့သောရရှင်နေကိုမြန်မာသတင်းလေးတစ်ပုဒ်နဲ့ဖျော်ပြပေးမှာဖြစ်ပါတယ်မျိုးကြောမြိုင်တည်ဆူထားတဲ့မင်းနာရှိရင်လေဆိုတဲ့သတင်းလေးကိုတငယ်ချင်းတယောက်က Facebook ပေါ်မှာတင်ပြီးတော့အဝေးမြထားလို့နားထောင်ပြစ်ပါရင်ဒီသတင်းလေးကသတင်းကောင်းလေးတစ်ပုဒ်ဖြစ်ပြီးတော့နားမထောင်ရတာလည်းတော်တော်ကြာသွားပြီမလို့နားထောင်ပြီးတဲ့သောရရှင်တွေလည်းပြန်နားထောင်ကြည့်မယ်နောက်ပြီးတော့မနားထောင်ရသေးတဲ့သောရရှင်အစ်တွေလည်းနားထောင်ရင်သူတို့သဘောကျမှာပဲလို့ကျွန်မယူဆပြီးတော့ဒီသတင်းလေးကိုထုတ်လွှင့်ပေးကြပါမယ်မျိုးကြောမြိုင်တီဆိုထားတဲ့မင်းနာရှိရင်လေဆိုတဲ့သတင်းကိုအားလုံး တက်ချိုက်ခံစားနိုင်ပါစေလို့မျှော်လင့်ပါတယ်ရှင်။နားဆင်ကြပါအောင်နော်။ဆိုထားတဲ့မင်းသားရှိရင်ဆိုတဲ့တခြင်းကိုနားဆင်ကြားကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေဝေဖန်အချက်ပေးစာတွေရှင်ဖွင့်စာတွေနဲ့တေးသချင်းတောင်းလွာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုင်းရိုက်နားထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်ဆာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်เนาะ။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ Show me be me
ဆက်ပြီးကဘာတလွားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ဂျာမနီနိုင်ငံကစားတောက်ဆိုင်တစ်ခုမှာပန်တာဝဲဝင်ရုပ်တွေကိုအပြည့်ဖြည့်ပြီးကိုရိုနာကပ်ရောဂါကြောင့်လော့ဒေါင်းလုပ်ဆိုင်ပိတ်ထားရတာကိုကန့်ကွက်ဆန္ဒပြခဲ့ပါတယ်။ဒိမန်နိုင်ငံတလိပ်ဆိုင်ရုံတစ်ခုမှာတော့ခရစ်စမတ်ဘိုးဘိုးကြီးဆန်တာကလော့စ်အနေနဲ့ကလေးတွေကိုဘေးကင်းကင်းနဲ့ဖမ်းလုံအိမ်ထဲကနေနှုတ်ဆက်ခဲ့ပါတယ်။ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မိုက်ခင်ဖြူထွေးတို့ကတင်ဆက်ထားပါတယ်။
ဂျာမနီနိုင်ငံကစားတောက်ဆိုင်တစ်ဆိုင်မှာပန်တာဝဲဝင်ရုပ်တွေကိုအပြည့်ဖြည့်ပြီးကိုရိုနာကပ်ရောဂါကြောင့်လော့ဒေါင်းလုပ်ပြီးဆိုင်ပိတ်ချရတာတွေကိုကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။ Frankfurt မြို့ကပီနိုစားတောက်ဆိုင်ပန်ရှင် Giuseppe Ficera ကပန်တာဝဲဝင်ရုပ်တွေကိုတုံပြီးပန်ဒမစ်ကိုရင်ဆိုင်လိုက်ကြပါလို့သူကပြောပါတယ်။ဂျာမနီနိုင်ငံမှာနိုဝင်ဘာလ2ရက်နေ့ကတည်းကအသေးစားလော့ဒေါင်းအသွားအလာကန့်သတ်ကြတွေကိုလှုပ်ထားခဲ့တာဖြစ်ပြီးဒီဇင်ဘာလ20ရက်နေ့အထိရပ်တိုးကန့်သတ်ထားပါတယ်။ဒီပိတ်ပင်မှုတွေမှာအရက်ဘားဆိုင်တွေစားတောက်ဆိုင်တွေ
အပန်းဖြေနေရာတွေကိုပိတ်ထားမှာဖြစ်ပြီးတော့ကျောင်းတွေနဲ့ကုန်စုံဆိုင်တွေကတော့ဖွင့်ထားပါတယ်။အခုလိုပန္တာရုပ်တွေစားတောက်ဆိုင်ထဲမှာထိုင်ပြီးစားတောက်နေတဲ့ပုံကိုအသွားလာပိတ်ဆို့ထားတဲ့၍မီးတွေဖွင့်ပြီးပြသထားမှာဖြစ်တဲ့အတွက်ဖြတ်သွားဖြတ်လာတွေအနေနဲ့ကြည့်ရှုနိုင်မှာပါ။ဂျာမနီအစိုးရအနေနဲ့လည်းအခုလိုကက်ရောဂါထိန်းချုပ်မှုအကန့်အသတ်တွေကြောင့်ထိခိုက်နေရတဲ့စီးပွားရေးလုပ်ငန်းတွေကိုကူညီဖို့အတွက်ငွေကြေးကူညီတွေကိုအမေရိကန်ဒေါ်လာ23ဘီလီယံကျော်အထိဒီဇင်ဘာလအတွင်းမှာပေးအပ်သွားမယ်လို့လည်းကြေညာထားပါတယ်ရှင
်။ဒိမတ်နိုင်ငံတလိမ့်ဆိုင်ုံတစ်ခုမှာတော့ Christmas ဘိုးဘိုးကြီး Santa Claus အနေနဲ့ကလေးတွေကိုဘေးကင်းကင်းနဲ့ဖန်လုံးထဲကနေနှုတ်ဆက်ခဲ့ပါတယ်။ဒိမတ်နိုင်ငံမြောက်ပိုင်း Elbow တလိမ့်ဆိုင်ုံမှာ Christmas ကာလအတွက်ပြင်ဆင်မှုတွေအပြည့်လှုပ်ဆောင်ထားတာပါ။ဒါပေမဲ့လည်းကက်ရောဂါကြောင့်စန္ဒဘူဘူကြီးအနေနဲ့ကလေးတွေကိုတွေ့ဆုံနှုတ်ဆက်နိုင်ဖို့အတွက်အခုလိုနီးလန်းကိုဖန်တီးထားရတာပါတလိမ့်ဆိုင်ယုံကိုလာရောက်တဲ့ဧည့်သည်တွေအနေနဲ့ဖန်လုံးကြီးအပြင်ဘက်ကပဲစန္ဒဘူဘူကိုနှုတ်ဆက်ကြရမှာပါခင်ဗျာ
ယူကရိန်းနိုင်ငံမှာတော့ plastic ဘူးဟောင်းတွေကိုထည့်လိုက်ရင်လမ်းဘေးခွေးတွေကြောင်တွေစားဖို့အစားတောက်လေးတွေကျလာနိုင်တဲ့စက်တမျိုးကိုတီထွင်ထားပါတယ်မြို့တော် KF ကလူနေအဆောက်အုံတွေထဲမှာတက်ဆင်ထားတာဖြစ်ပြီးတော့စတင်တဲ့ပထမနှစ်ပတ်အတွင်းမှာတင် plastic ဘူးအလေးချိန်ပေါင်300ကျော်စုဆောင်ရခဲ့ပါတယ်။ဒီလုပ်ငန်းဟာ plastic အမိုက်တွေကိုရှင်းလင်းပေးပြီးလမ်းဘေးခွေးတွေကြောင်တွေကိုလည်းအစာကျွေးတာကြောင့်ပြဿနာနှစ်ခုကိုတပြိုင်တည်းပြည့်လည်စေတယ်လို့ဒါကိုတီထွင်ခဲ့တဲ့ Rufet Ramoff ကပြောပါတယ်။ plastic ဘူးတစ်ဘူးထည့်လိုက်ရင်အစားစာ 20g ကိုထုတ်ပေးတာပါ။အစားစာခွက်ရဲ့ဘေးနားမှာရေခွက်ကလေးတွေလည်းရှိပါတယ်။ယူကရိန်းနိုင်ငံမှာလမ်းဘေးခွေးတွေကြောင်တွေကိုမှတ်ပုံတင်ထားနိုင်တဲ့စနစ်မရှိပေမဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့သတိစံတွေကိုစောင့်ရှောက်ကူညီနေတဲ့ Animal ID အဖွဲ့ရဲ့အချက်လက်တွေအရကတော့ KF မြို့တော်တစ်ခုထဲမှာတင်လမ်းဘေးခွေး3000ကျော်ရှိပါတယ်ရှင
်။တောင်ကိုရီးယားနိုင်ငံကတောင်တက်သမားတစုဟာအမိုက်နဲ့အမှုပညာတွေကိုဖန်တီးပြပြီးအမိုက်တွေကိုစီးကန်းတကြစွန့်ပစ်ဖို့နှိုးဆော်နေပါတယ်အသက်30အရွယ်ကင်ကန်အင်းဆိုသူကဥဆောင်တာဖြစ်ပြီးတော့သူတို့အဖွဲ့နာမည်ကိုတန်ရှင်းသောတောင်တက်သူများလို့နာမည်ပေးထားပါတယ်ကိုရိုနာကပ်ရောဂါကြောင့်လူတွေခက်ခွက်ခွာနေရတဲ့အချိန်မျိုးကြီးကလူတွေဟာတောင်သွားတက်ကြတာများလာကြပြီးတော်တဲ့တောင်ထဲမှာစီးကပ်မဲ့အမိုက်စွန့်ပစ်တာတွေလည်းများလာတာပါဒါကြောင့်သူတို့အနေနဲ့ဒီအမိုက်တွေကိုလိုက်ကောက်ပြီးအမိုက်မပစ်ဖို့နှိုးဆော်နေတာပါသူတို့ဖန်တီးတဲ့အမှုပညာပုံတွေဟာလူတွေရဲ့အာယုံကိုဆွဲဆောင်နိုင်ပြီးတော့အမိုက်ကြောင့်တော်တဲ့ကတလိမ့်ဆန်လေးတွေဘလို့ထိကြရတယ်လဲဆိုတာကိုပြသနိုင်တာပါသူ့အဖွဲ့ရဲ့လှုပ်ဆောင်မှုတွေကိုစိတ်ဝင်စားပြီးဝိုင်းဝန်းကူညီခဲ့သူတွေလည်းရှိတာကြောင့်တစ်ချိန်မှာဆိုရင်လူ100လောက်ဝိုင်းကူညီခဲ့ကြပါတယ်တောင်တစ်ခုလုံးကိုတန့်စင်သွားအောင်မလုပ်နိုင်ပေမဲ့လည်းအရေးကြီးတာကအမိုက်တွေဆက်ကောက်နေပြီးတော့လူတွေကိုပြောနေဖို့နဲ့အများကြီးပါဝင်လာဖို့အရေးကြီးပါတယ်လို့ဂိမ်ကပြောပါတယ်ခင်ဗျာ
တင်းနေလာဒီမနက်ခင်းသတင်းလော်ရီနဲ့အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာအခုဆက်လက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါမယ်ဝစ်ကွန်ဆင်ပြည်နယ်မှာအမေရိကန်သမ္မတရွေးကောက်ပွဲရလဒ်တွေကိုမနေ့တနေ့ကတွေကပြန်လည်ရည်တွက်လို့အပြီးမှာတော့ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်က89မဲအပိုးထပ်ဆောင်းအနိုင်ရရှိသွားပါတယ်အမေရိကန်အနောက်လယ်ပိုင်းဒေသကအကြိမ်နဲ့ရှင်ပြိုင်ရတဲ့ဝစ်ကွန်ဆင်ပြည်နယ်မှာဂျိုးဘိုင်ဒန်မဲပေါင်း2000ကျော်အသားစီးရနေတာပိုပြီးခိုင်မာသွားစေခဲ့ပါတယ်။အမေရိကန်နိုင်ငံမှာကိုဗစ် -19 ကာကွယ်ဆေးတွေတိတ်မကြခင်မှာရရှိတော့မှာဖြစ်ပေမဲ့ကာကွယ်ဆေးမရခင်ကြိုတင်ကာကွယ်မှုတွေဆက်မလုပ်ဘဲနေရင်တော့ဆူဆူရွရွဒုက္ခရောက်သွားနိုင်တယ်လို့ကိုရိုနာဗိုင်းရပ်စ်ဆိုင်ရာထိတ်တန့်ကြွန့်ကျင်သူတအူးကပြောပါတယ်။အင်ဖြူရောဗိုင်းရပ်စ်စမ်းသပ်ဆေးဆေးအဖွဲ့ကောင်းဆောင် Admiral Brad Girora ကဒီနေ့ကမှလူသား20အတွက်လုံလောက်တဲ့ကာကွယ်ဆေးတွေရရှိတော့မှာဖြစ်တယ်လို့ပြောသလိုကုသရောဂါဆိုင်ရာထိတ်တန့်ပညာရှင်ဒေါက်တာအန်တိုနီဖောက်ဂျီကလည်းအကူအညီတွေလမ်းတဝက်မှာရောက်ရှိနေပြီဖြစ်ကြောင်းဒါပေမဲ့ Christmas အားလည်းရက်တွေမှာလူတွေပြန်ဆန်ဆူဝေးကြရင် virus ကူးစက်ပြန့်နှံ့မှုပုံများနိုင်တဲ့အခြေအနေရှိတယ်လို့လည်းပြောပါရယ်Ethiopia ဆူရကဒီဂရီဒေတာအတွင်းစီးရီးယားထိုးစစ်ဆင်မှုတွေပြည်ဆုံးအောင်မြင်သွားပြီလို့ကြေညာလိုက်ပေမဲ့လည်းပြည်ပကကအဆုံးသတ်သွားအောင်မမဟုတ်သေးကြောင်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာရုံးအဖွဲ့ UNAIDS ရာမဟာမင်းကြီး Filippo Grandi ကပြောပါတယ်အမေရိကန်ပြည်တော်စုကိုအလုံးနဲ့ဖြစ်စေအလဲအပတ်ဖြစ်စေယာယီပြည်ဝင်ကွင့်ဗီဇာရယူမဲ့မြန်မာနိုင်ငံသားတွေအနေနဲ့လာမယ့်ဒီဇင်ဘာလ24ရက်နေ့ကနေဇွန်လ24ရက်အတွင်းအာမခံထားဖို့လိုအပ်လာမှာဖြစ်ပါတယ်အလုံးနဲ့ဖြစ်စေအလဲအပတ်ဖြစ်စေအမေရိကန်ပြည်ဝင်ကွင့် B1 B2 ဗီဇာတွေအတွက်အာမခံချေကတော့ဒေါ်လာ5000ဒေါ်လာ1000ဒါမှမဟုတ်ဒေါ်လာ1000ကျပ်အထိဗီဇာအာမခံချက်အပေါ်လိုက်ပြီးဆုံးဖြတ်မှာဖြစ်ပါတယ် မြန်မာနိုင်ငံရဲ့လူဦးရေ20ရာခိုင်နှုန်းအတွက်ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးရဖို့အလားအလာရှိပေမဲ့လည်းကိုဗစ် -19 ကာကွယ်ဆေးဆိုင်ရာနည်းလမ်းတွေကိုဆက်ပြေးလိုက်နာဖို့လိုအပ်မယ်လို့ကျွမ်းမရေးဆိုင်ရာထိပ်တန်းပညာရှင်ကသတိပေးပါရယ်မြန်မာနိုင်ငံအမျိုးသားအစိုးရကာကွယ်ဆေးထုတ်ဆိုင်ရာအကြံပေးအဖွဲ့ရဲ့ဒုတိယဥက္ကဋ္ဌဒေါက်တာဆောဝဲက VOA ကိုအခုလိုပြောကြားခဲ့တာဖြစ်ပါရယ်ဒီလနာနေမနေ့ခင်အစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်သောတာရှင်များကိုစိတ်တပြားရှင်လန်းချမ်းမြေကြပါစေကျွန်တော်ရပ်မတော်ပါ
This program has come to you from the Voice of America, Washington.